Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ13ရက်စနေနေ့ညပိုင်းတနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မဆုမွန်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဗျူထွင်းနဲ့အတူကြီးညာပေးသမှာပါအမေရိကန်သမိုင်းမှာအစိုးရဆုံးလူအများပြားတည်ဆုံခဲ့တဲ့ပြစ်ခတ်မှုမှာတနက်သမားဟာတခြားကအကူအညီတွေရခဲ့တာရှိမရှိဆုံးဖြတ်နိုင်ဖို့တဲလွန်စားပေါင်း100လောက်ကိုစုံစမ်းစစ်ဆေးနေတယ်လို့ဒီအာနာမိုင်းကပြောဆိုလိုက်တာနောက်ဒီအမေရိကန်ပြည်သူစုဟာကမ္ဘာမှာလက်နက်တင်ပို့မှုအများဆုံးနိုင်ငံအဖြစ်နဲ့ဆက်ရှိနေသေးတယ်လို့အစိုးရခန်းစာတဲ့တစောင်းမှာဖော်ပြထားတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မဆုမဆုမင်း
ဟုတ်ကဲ့ပါရှင်ဒီတနေ့မှနေညနောက်ဆုံးရသတင်းတွေဇက်တိုက်တင်ဆက်ပေးမယ့်အခါမှာတော့ပထမဆုံးနားဆင်ရမှာကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလူအများပြားတည်ဆုံခဲ့ရတဲ့ဖြစ်ရပ်မျိုးနောက်ထပ်မဖြစ်အောင်အမေရိကန်အစိုးရအနေနဲ့ဘာလို့တင့်တယ်လဲဆိုတဲ့မေးခွန်းထုတ်တဲ့သတင်းနဲ့အတူမြန်မာအစိုးရတဲ့အနေနဲ့မြန်မာစီးပွားရေးမူဝါဒတဲ့ဘလို့ဆောင်ရွက်သွားဖို့ရှိပါသလဲ
ကျွန်တော်ကတော့စီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်တယ်ဒါအချုပ်ပဲ
စီမံဘဏ္ဍာဝင်ကြီးပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှမ်းပြည်နယ်ဘက်ကဆစ်ဆောင်ဒုက္ခသည်တချို့နေရရင်ပြန်ကြတဲ့သတင်းနဲ့ရခိုင်ပြည်နယ်ဘက်မှာမိုးများရေကြီးလို့လူသေဆုံးရတဲ့အထိဖြစ်ရတဲ့သဘာဝဘေးဒဏ်ခံနေရတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးမှာပါရှင်
အမေရိကန်သမိုင်းမှာအစိုးရဆုံးဒီလူအများပြားတည်ဆုံခဲ့တဲ့ပြစ်ခတ်မှုမှာတနက်သမားဟာတခြားကအကူအညီတွေရခဲ့တာရှိမရှိဆုံးဖြတ်နိုင်ဖို့တဲလွန်စားပေါင်း100လောက်ကိုစုံစမ်းစစ်ဆေးနေတယ်လို့အခင်းဖြစ်ပွားခဲ့တဲ့ Florida ပြည်နယ် Orlando မြို့ကအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အရေးယူအပြစ်ပေးတာတွေရှိလာနိုင်တယ်လို့လည်းပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ထောက်လှမ်းရေးအရာရှိသူဖြစ်တဲ့ Paul Winslow ကသတင်းတော့တွေကိုပြောပါတယ်အာဖဂန်မိဘတွေကအမေရိကန်မှာမွေးဖွားခဲ့တဲ့အသက်29နှစ်အရွယ်အမေရိကန်နိုင်ငံသားအိုမာမတီနာလိင်လူစုံမဲ့သူတွေအများစုသွားတဲ့ nightclub မှာညဘက်ဝင်ရောက်ပြီးပစ်ခတ်ခဲ့ရကလူ90သေဆုံးပြီး53ဦးဒဏ်ရာရခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောဆိုပြီးနောက်တရက်မှာပဲ FBI ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါတိုက်ခိုက်မှုကျွလွန်ချိန်မှာသနတ်သမားဟာအရေးပေါ် 911 ဌာနကိုဖုန်းဆက်ပြီး IS စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadiကိုတစ္ဆာခံကြောင်ပြောဆိုခဲ့သလို2013ခုနှစ်ကလူသုံးဦးတည်ဆုံးခဲ့တဲ့ Boston Marathon ဘုံခွက်တက်ခဲ့မှုနဲ့ပတ်သက်လို့လည်းမှတ်ချက်ပေးပြောဆိုခဲ့တယ်လို့အာနာပိုင်နီကပြောပါတယ်အစိုးရရှိနေတဲ့ဦးဖြစ်တဲ့ Lee Bentley ကတော့တနသမားနဲ့အဆက်အသွယ်ရှိကောင်းရှိနိုင်တဲ့လူတွေကိုစုံစမ်းစစ်ဆေးနေပေမဲ့အများပြည်သူအန္တရာယ်ရှိနိုင်လောက်တဲ့ချင်းချောက်မှုမျိုးမရှိဘူးလို့ပြောပါတယ်။ FBI ကတော့မကြသေးခင်နှစ်တွေမှာပဲမက်ထင်းကိုအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိမရှိနှစ်ကြိမ်စစ်ဆေးခဲ့ဘူးပေမဲ့အရေးယူရလောက်အောင်ခိုင်ခိုင်လုံလုံအထောက်အထားတစ်စုံတရာတော့မတွေ့ခဲ့ကြပါဘူး။
အမေရိကန်သမိုင်းမှာအစိုးရဆုံးပြစ်ခတ်မှုကြီးအတွင်းလူအတော်များများတိုက်ဆုံထိခိုက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့ကမ္ဘာတစ်ဝန်းကဝန်ထဲကြီးကွဲကြောင်ပြောကြားတဲ့သူတွေအထက်မှာဒီအမေရိကန်သမ္မတလောင်းတွေအဖြစ်ရှင်းပြရွေးခန့်သူတွေလည်းပါပါတယ်ဒီမိုကရက်တစ်ပါတီကိုစားပြူသမ္မတလောင်းဖြစ်ဖို့တရားသလောက်ရှိနေတဲ့ Hillary Clinton ကလူသက်မှုကျူးလွန်တဲ့ဒီတကူကောင်းသမားတွေရန်ကနေကိုယ်နိုင်ငံကိုကာကွယ်ရမှာဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်ဝါဒနဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုတိုက်ဖျက်ဖို့အမေရိကန်တွေအနေနဲ့တစိမ့်တဝမ်းနဲ့စူးစိနိုင်တယ်လို့အဲ့ဒီလိုလုပ်နိုင်တဲ့စွမ်းရည်ရှိတယ်လို့လည်းသူကပြောပါတယ်။ဒီချင်းချောင်းမှုအနေကိုတားဆီးရမှာကူညီဖို့နိုင်ငံတွင်းကမွတ်စလင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ကိုလည်း Hillary Clinton ကတိုက်တွန်းပါတယ်။တနက်ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုညှိနှိုးပြောဆိုသွားတာပါ Republican သမ္မတလောင်းဖြစ်လာဖို့ရှိနေတဲ့ Donald Trump ကတော့မွတ်စလင်တွေအနေနဲ့အကြမ်းဖက်မှုကျူးလွန်နိုင်ခြင်းရှိသူတွေနဲ့ပတ်သက်ပြီးသတင်းပေးဖို့နဲ့လက်နက်ကင်ဆာမှုဥပဒေကိုထောက်ခံကြောင်းလည်းသူကထပ်လောင်းပြောကြားပါတယ်ဘယ်တော့မှနဲ့မှမတူပဲကိုကိုကိုခုခံကာကွယ်ဖို့လက်နက်ကင်ဆာဖို့လိုအပ်လာတယ်လို့တကယ်လို့သာအဲ့ဒီ night club တွေထဲမှာ night club တွေထဲကသူတွေမှာတနက်တွေသာရှိခဲ့မယ်ဆိုရင်အခုလိုအဖြစ်ဆိုးမျိုးကြုံရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်အာဖဂန်နစ္စတန်သမ္မတဟာဟာမစ်ကာဇိုင်ကတော့အမေရိကန်လူထုအနေနဲ့ရင်ဆိုင်နေရတဲ့နာကျင်မှုတွေကိုသူ့အနေနဲ့နားလည်တဲ့အကြောင်းနဲ့အာဖဂန်နစ္စတန်မှာဆိုရင်လည်းဒီလိုပြစ်ခတ်တပ်ဖြတ်မှုမျိုးဟာနေ့စဉ်နဲ့အမျှဖြစ်နေတာလို့ဆိုပြီးပြောပါရယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ပြီးတဲ့ဘီယင်မကြီးအဲလီဇာဘက်တို့ကလည်းဒီအဖြစ်ပြက်အတွက်ဝမ်းနဲ့ကြေကွဲကြောင်းသမ္မတဥပမာစီကိုသတင်းစကားပါခဲ့ကြပါရယ်ရှင်။
အမေရိကန်ပြည်ထောင်စုဟာကမ္ဘာလက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်နေဆက်ရှိနေသေးတယ်လို့နိုင်ငံတကာလက်နက်တင်ပို့မှုလေးလာဆောင်ကြည့်ရဲ့အဖွဲ့ရဲ့အစိုးရခန်းစာမှဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်အတွင်းအဓိကအပြင်အရှေ့အလယ်ပိုင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကိုဒေါ်လာ23ဘီလီယံနီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုတင်ပို့ရောင်းချခဲ့တာပါ။ဒီနေ့မနေ့ကထုတ်ပြန်လိုက်တဲ့ IHS James အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာ2015ခုနှစ်အတွင်းကမ္ဘာလုံးဆိုင်ရာကာဝေးအသုံးစရိတ်ပမာဏဟာ 6.6 ဘီလီယံအထိတိုးလာတာကြောင့်ဒါဟာစုစုပေါင်း 65 ဘီလီယံအထိရှိလာတာလို့လည်းဖော်ပြထားပါတယ်။အမေရိကန်ဟာ 23 ဘီလီယံနီးပါးပမာဏရှိတဲ့လက်နက်တွေတင်ပို့ရောင်းချတာကြောင့်ဒါဟာ2009ခုနှစ်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရဆိုရင်နောက်ထပ် 10 ဘီလီယံအထိတိုးမြင့်လာတာဖြစ်ပါတယ်။2015ခုနှစ်ဟာလက်နက်ရောင်းချမှုစနစ်တည်မြင့်လာတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းအကြက်တွေကသုံးသပ်ထားပြီးပြင်သစ်နိုင်ငံဟာဆိုရင်လည်း8ဘီလီယံကနေ18ဘီလီယံထိလက်နက်တင်ဖို့ရောင်းချမှုနဲ့စကြောတိုးလာပါတယ်။ဒီနှုန်းတိုင်းဆက်သွားနေမယ်ဆိုရင်2018ခုနှစ်မှာလက်နက်တင်ဖို့ရောင်းချမှုဒုတိယနေရာမှာရှိနေတဲ့ရုရှားနေရာကိုပြင်သစ်နိုင်ငံကဆက်ခံသွားမှာဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။အရှေ့အလယ်ပိုင်းနိုင်ငံတွေရဲ့ဝယ်လူအားကြောင့်လက်နက်တင်ဖို့ရောင်းချမှုပမာဏမြင့်တက်လာတာဖြစ်ပြီးအမေရိကန်ကတင်ဖို့ရောင်းချတဲ့8.8ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေအပါအဝင်စုစုပေါင်း21.6ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေအရှေ့အလယ်ပိုင်းနိုင်ငံတွေကိုရောင်းချခဲ့တာပါ။ဒါပြင်တောင်တရုတ်ပင်လယ်ရင်းကကျွန်းနယ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အရှေ့တောင်အရှနိုင်ငံတွေက2009ခုနှစ်ကထက်87ရာခိုင်နှုန်းကာကွယ်ရေးအသုံးစရိတ်ပိုးပြီးတော့တိုးလာပါတယ်။လာမယ့်2016ခုနှစ်အတွင်းလက်နက်တင်ပို့ရောင်းချမှုက69ဘီလီယံအထိတိုးလာနိုင်တယ်လို့အစိုးရကစာကိုရေးသားသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
။အီရန်နိုင်ငံအနောက်ပိုင်းဖလူဂျာမြို့မှာအစိုးရတပ်ဖွဲ့တွေကအဲဆလမ်လမ်းကြောင်းကိုပြည်ရလဲထိန်းချုပ်နိုင်ခဲ့တဲ့စနေနေ့ကစလို့ဖလူဂျာမြို့တိုက်ပွဲတွေကနေနောက်ထပ်ထွက်ပြေးလို့မြောက်လာသူ4000ကျော်ရှိတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တခုကပြောပါရယ်။သူတို့ကတော့မြို့ပြင်ကဒုက္ခသည်စခန်းတွေထဲမှာရွှေ့ပြောင်းနေရချထားပေးပါရယ်။ပြည်ခရဲ့တောက်ချနေတုန်းကတော့တိုက်ခိုက်မှုတွေကြားကနေထွက်ပြေးဖို့ကြိုးစားသူ18ယောက်သေဆုံးခဲ့တယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Norwegian Refugee Council က VOA ကိုပြောပါရယ်။ဖလူဂျာမြို့ကိုပြန်လည်သက်ယူနိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေစတင်ထိုးစစ်ဆင်ခဲ့တဲ့ပြီးခဲ့တဲ့မေလ23ရက်နေ့ကတည်းကဆိုရင်တော့ထွက်ပြေးလွတ်မြောက်လာသူစုစုပေါင်း2000ကျော်ရှိတယ်လို့လည်းဒီဖွဲ့ကပြောပါရယ်။ဒီ dot တွေ IS တွေသိမ်းပိုက်ထားတဲ့မြောက်ပိုင်းမူဆွမျိုးမှာလည်းအမေရိကန်လေကြောင်းကူနဲ့အတူအီရတ်တပ်ဖွဲ့တွေကထိုးစစ်အသစ်တွေဆင်နေပါရယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလောင်းရီညဘက်သတင်းတွေကို VOA ကနေဆက်လက်ကြည့်ညာနေပါဗျ။မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရေးဝန်ကြီး Mavlut Cavusoglu ဟာဒီကနေ့မှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မယ့်အစီအစဉ်တွေကိုဆွေးနွေးခဲ့ပါဗျ
။ Today I discuss with Madam Minister our bilateral relations.And the ways in which we can further.
ငွေကြေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်သွားဖို့ကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်အောင်မှာလဲလူမျိုးဘာသာမခွဲကြပဲပြည်အောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံကြားရေးဝန်ကြီးကာဗူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ရခိုင်ပြည်နယ်ကအရေးကိစ္စတွေကိုကင်တွယ်ဖို့အပြေရှားနေတာနဲ့ပတ်သက်လို့အခုလိုနားလည်မှုပေးတဲ့အတွက်ဝန်ကြီးကာဗူဆောက်ဂလူကိုအထူးပဲကျေးဇူးတင်ရှိကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ဝန်ကြီးကာဗူဆောက်ဂလူဟာနိုင်ငံတော်သမ္မတဦးတင်ကျော်နဲ့လည်းနိုင်ငံတော်သမ္မတအိမ်မှာဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးကူသန်းရောင်းဝယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်စွေဒေါက်တာဖင်မြင့်နဲ့တူရကီနိုင်ငံသားမတ်ကြီးတို့လည်းတက်ရောက်ပါတယ်။နေ့လယ်ပိုင်းမှာတော့တက်မရော်ကာဂိုရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနဲ့လည်းမစ္စတာကာဗူဆော့ဂလူတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံနယ်စပ်မှာလူတစ်ယောက်ထက်မနည်းသေဆုံးပြီး17ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့နှစ်နိုင်ငံတပ်ဖွဲ့တွေကြားညလုံးပေါက်ပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နှစ်ဖက်ပြေခတ်ရစဲဖို့သဘောတူခဲ့ကြပါတယ်။ဒါမဲ့လည်းထိုခမ်းနယ်စပ်ဒေသမှာအခြေအနေကတင်းမာနေဆဲဖြစ်ပြီးတော့ပြည်ပကတွေကြောင့်ပါကစ္စတန်အိမ်အောင်စုပေါင်း200လောက်အိုးအိမ်တွေကိုဆွန့်ခွာပြီးဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့အစိုးရအရာရှိတွေနဲ့ဒေသခံတွေကပြောပါတယ်။ပါကစ္စတန်ဘက်ကနယ်စပ်မှာစစ်ကမ်းတွေတိုးချဲ့တိစောက်ချင်နေတာကိုအာဖဂန်နစ္စတန်ဘက်ကခွင့်မပြုတဲ့အကြောင်းနဲ့အာဖဂန်တပ်ဖွဲ့တွေကိုပါကစ္စတန်ဘက်ကပြစ်ခတ်တာတွေလုပ်ခဲ့တဲ့အကြောင်းအာဖဂန်အစိုးရဖွဲ့ရဲ့အုပ်ချုပ်ရေးမှူးအဗ်ဒူလာကကဘူးမြို့တော်မှာအစိုးရဝန်ကြီးတွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားပါတယ်။ခုနှစ်နာရီကြာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးအာဖဂန်စစ်သားတယောက်သေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တဲ့အကြောင်းလည်းသူကအတည်ပြုပါတယ်။ပါကစ္စတန်တပ်ဖွဲ့တွေဘက်မှလည်းထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။အာဖဂန်နိုင်ငံသားရေးဝန်ကြီးဌာနကတော့အာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအထောက်ချနိုင်မင်းနဲ့လူလူကိုကာကွယ်ဖို့လက်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးလက်နက်ကင်တပ်တွေဟာနိုင်ငံနဲ့လူမျိုးက ုချိန်ချောက်တဲ့လုပ်ရက်တွေကိုကာကွယ်သွားဖို့အစဉ်သိရှိတယ်လို့ပြောဆိုပါရယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပြီးမှာတော့လောလောဆယ်နှစ်ဖက်ဖြစ်ခဲ့ရဲဆဲဖို့သဘောတူထားပြီးတော့အခုပြဿနာကိုတန်တမာရေးညမ်းကြောင်းနဲ့ဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်တဲ့အကြောင်းမစ္စတာအဗ်ဒူလာကပြောပါရယ်ရှင်
ပြည်ထောင်စုနိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲအတွင်းအင်္ဂလန်နဲ့ရုရှားအသင်းတွေကိုအားပေးတဲ့ပြည်သက်တွေဟာရုံးရင်းဆန်ကပ်ဖြစ်အောင်ဆက်ပြီးတော့လုပ်နေဦးမယ်ဆိုရင်အဲ့ဒီနှစ်သင်းလုံးကိုပြန်ပွဲကနေထုတ်ပြစ်မယ်လို့ UEFA ဥရောပဘောလုံးအဖွဲ့ချုပ်ကတနင်္ဂနွေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဗြိတိန်နဲ့ရုရှားအသင်းပြန်ပွဲအပြီးမှာ Velodrome ဘောလုံးကွင်းနဲ့အနီးအနားတစ်ဝိုက်မှာနှစ်ဖက်အသင်းကိုအားပေးကြတဲ့ပြည်သက်တွေကြားရုံးရင်းဆန်ကပ်ဖြစ်ခဲ့တာကြောင့် Marseille မြို့မှာလူပေါင်း35ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဘရော့ဝေးပြဆက်တွေကအကောင်းဆုံးပြဆက်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ထိုနီဆူပေးပွဲအခမ်းအနားတနင်္ဂနွေနေ့ညကကျင်းပခဲ့တာမှာတော့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူအလက်ဆန်ဒါဟယ်မင်တန်အကြောင်းကိုတင်ဆက်ထားတဲ့ဒေးဗစ်ဖော်ပြဆက်ဟယ်မင်တန်ကအကောင်းဆုံးတိကီတာဆူအပါအဝင်ဆူပေါင်း12ခုရရှိသွားပါတယ်။ Chef Along, Bright Star, Waitress နဲ့ School of Rock ပြဆက်တွေကိုကျော်ပြီးတော့ဒီနှစ်အတွက်အကောင်းဆုံးထိုနီတိကီတာဆူကိုဟယ်မင်တန်အဖွဲ့ကရသွားတာပါ။The producer ပြဆက်အဖွဲ့ကစုပေါင်း12ခုနဲ့အများဆုံးရခဲ့ပြီး Hamilton အဖွဲ့ကတော့စု11ခုနဲ့ဒုတိယအများဆုံးရခဲ့တာပါရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်တင်ဆက်ပေးမယ့်သတင်းလာတွေတဲ့အရင်းဆုံးနားဆင်ရမှာကတော့ American ပြည်တော်စု Orlando မြို့ကပြစ်ခတ်မှုနဲ့ဆိုင်တဲ့နောက်ဆုံးရအခြေအနေတွေစူးစီးတင်ပြပေးမှာပါ။Florida ပြည်နယ် Orlando မြို့မှာတနင်္ဂနွေနေ့ကလူတွေအများပြားသေဆုံးခဲ့ရတဲ့ပစ်ခတ်မှုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေဟာ American ပြည်သူတွေအကြားထိတ်လန့်တုန်လှုပ်မှုနဲ့အတူစိတ်ပျက်စရာအခြေအနေဖြစ်ခဲ့ရသလိုဒီလိုအဖြစ်မျိုးတွေထပ်မဖြစ်ရအောင်အစိုးရအနေနဲ့ဘာတွေလှုပ်ဆောင်နိုင်မလဲဆိုတဲ့မေးခွန်းတွေလည်းပို့ပြီးတော့ထုတ်လာနေကြပါတယ်။လိန်တူချစ်သူတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့ Orlando မြို့ကဖြစ်ရတဲ့ဆက်ဆက်ပြီးဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ဘလို့ဟန်တာလှုပ်ဆောင်နိုင်မလဲဆိုတဲ့တုံ့တက်ပြောဆိုမှုတွေကိုတော့မခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာရှိတဲ့လိန်တူဆုံမဲ့သူတွေရဲ့နိုင်ကလပ်တစ်ခုကိုတနင်္လာနေ့ကဝင်ရောက်ပစ်ခတ်ခဲ့သူအိုမာမက်တင်းဟာ2013နဲ့2014ခုနှစ်တွေတုန်းက FBI ထောက်လှမ်းရေးအေဂျင်စီရဲ့မေးမြန်းစစ်ဆေးရာခံခဲ့ရပူပါတယ်။ဒါပေမဲ့အိုမာအနေနဲ့ရာဇဝတ်မှုတစ်စုံတစ်ရာကျူးလွန်တဲ့တပ်တွေထောက်ထားမတွေ့ခဲ့ရတာကြောင့်စုံစမ်းစစ်ဆေးသူတွေကသူနဲ့ပတ်သက်တဲ့စစ်ဆေးမှုတွေကိုရပ်ပစ်ခဲ့တာပါ။ဒီလိုရက်ပြစ်လိုက်တာဟာတစ်တော်တဲ့လုပ်ရလားဘာကြောင့်အခုလိုလုပ်ခဲ့တာလဲစူရာတွေကို FBI အနေနဲ့မကြားခင်မှာပြန်လည်သုံးသပ်တာတွေရှိလာနိုင်တယ်လို့ George Washington တပ်ကတော်ကအစိုးရလှုပ်ရှားမှုဆိုင်ရာလေ့လာရေးအစီအစဉ်ရဲ့ဒုတိယအကြီးအကဲ Simmons Hughes ကပြောပါတယ
် Yeah the issue is always becomes you know when someone goes from radical thought to actual action.
ဒီကတူရဲ့ဆွေးရောက်တွေ့တွေကိုလက်တွေ့အကောင်အထည်ပေါ်တဲ့အခါဒီလိုကိစ္စတွေဖြစ်လာတာပဲဒီလိုခြေနေတွေဖြစ်မလာအောင်ကန့်ကွက်နိုင်မှု FBI ကစူးစမ်းနေပါတယ်ပြည်နယ်၅ခုစလုံးမှာစုံစမ်းစစ်ဆေးမှုတထောင်လောက် FBI ကလုပ်ခဲ့ပြီးဘသူကတော့အပြောသက်သက်သမားဖြစ်နိုင်တယ်ဘသူကတော့အချမ်းဖက်လူရက်တွေကိုတကယ်လှုပ်လာနိုင်တဲ့သူဖြစ်တယ်ဆိုတာကို FBI ကဆုံးဖြတ်ရပါတယ်ဒါဟာအင်မတန်မှခက်ခဲတဲ့ကိစ္စပ
ါအစိုးရတိုက်ခိုက်သူတိုင်းအရင်ကရာဇဝတ်မှုကျူးလွန်တဲ့မှတ်တမ်းရှိတာမဟုတ်တလို့အကြမ်းဖက်ကျူးလွန်သူတွေနဲ့ဆက်ဆက်နေတယ်ဆိုတဲ့မှတ်တမ်းတွေလည်းလူတိုင်းမှာရှိတာမဟုတ်လို့အနာပိုင်တွေအနေနဲ့အစိုးရအကြမ်းဖက်လို့ရက်တွေကိုလှုပ်ဆောင်လာနိုင်ပွဲရှိတဲ့သူတွေကိုလိုက်လံရှာဖွေဟန်တားဖို့ကတိတ်ပြီးတော့ခက်တယ်လို့အရှေ့နယ်ပိုင်းဒေသဆိုင်ရာ Forum အဖွဲ့ဥက္ကဋ္ဌ Daniel Pipes ကလည်းပြောပါတယ
် I dubbed this many years ago the sudden jihad syndrome sudden in the sense that there's no warning from the outside.
ဒီလိုအစွန်းရောက်လောက်ရက်မျိုးကိုချုပ်တင်တွက်ဆဖို့မလွယ်ကူပဲရုပ်ချင်းပေါ်လာတဲ့ဘာသာရေးအစွန်းရောက်လက္ခဏာလို့လုံခဲ့တဲ့နှစ်တော်တော်များများကလေးကကျွန်တော်နာမည်တက်ပြောခဲ့ဘူးပါတယ်ချုပ်တင်သိနိုင်တဲ့သတိပေးတာမျိုးတွေဘာမှမရှိပဲရုပ်ချင်းဖြစ်လာတာမျိုးကိုပြောတာပါအခုကိစ္စမှာဆိုရင်အများနည်းတူတမန်လူတယောက်လိုပဲနေထိုင်နေတဲ့သူတယောက်လိုထင်ရတဲ့အသက်3နှစ်အရွယ်ကလေးတယောက်လည်းရှိနေတဲ့လုံခြုံရေးဝန်ထမ်းတဦးရဲ့ခေါင်းထဲမှာဝင်နေတဲ့အတွေးတွေကအခုလိုအခြေအနေမျိုးရောက်ပြီးလူတွေအများအပြားကိုပြစ်တက်တဲ့အခြေအနေရောက်သွားတာပ
ါပြစ်ခတ်တိုက်ခိုက်သူအိုမာမက်တင်းဟာအရေးပေါ်911နံပါတ်ကိုခေါ်ပြီးတော့သူဟာ IS အဖွဲ့ကိုတစ္ဆာခံထားသူဖြစ်တယ်ဆိုပြီးတော့ပြောခဲ့တာပါတစ်ချိန်တည်းမှာပဲဒီ IS အစိုးရအဖွဲ့ကလည်းအခုတိုက်ခိုက်မှုကိုသူတို့ရဲ့တိုက်ခိုက်ရေးသမားတို့ကလုပ်တာလို့ဆိုပြီးတော့သူတို့ပိုင်သတင်းရင်းမြစ်တွေကနေတဆင့်ပြီးပြောဆိုထားပါတယ်အကြမ်းဖက်လှုပ်ရှားမှုတံပြန်ကင်တွေရေးအစီအစဉ်ကအကြီးအကဲသူတွေသည်မာရီယယ်ဟဲရစ်ကတော့တိုက်ခိုက်သူအနေနဲ့ IS အဖွဲ့နဲ့ဘလောက်ထိတိုက်ရိုက်ဆက်ဆက်ရှိထားတယ်ဆိုတာတိတိကျကျမသိရပေမဲ့လို့ဘလို့ပဲဖြစ်ဖြစ်အခုအချိန်တွေကအင်အားကြီးအဖွဲ့အစည်းတစ်ခုရဲ့ကိုယ်စားသူကုလိုလှုပ်ရှားနိုင်ခဲ့တယ်ဆိုတာနဲ့ IS အဖွဲ့အနေနဲ့နိုင်ငံတကာမီဒီယာတွေမှာဖော်ပြခံရတာမျိုးအကျိုးအမြတ်တွေရသွားစေတယ်လို့ဆိုပါတယ် အင်တာနက်လူမှုကွန်ရက်တွေကနေတဆင့်အစွန်းရမှုတွေဖြစ်လာစေတဲ့အခြေအနေကိုသတိပြုမိဖို့ရည်ကြီးတယ်လို့လည်း Harris ကထောက်ပြပါဗျာ
We don't know how active Omar Mateen was on social media but we can guess that he was radicalized online I mean he had never been to ISIS controlled territory
လူမှုကွန်ရက်တွေကို Omar ဘလောက်အထိတုံးတယ်လဲဆိုတာကျွန်မတို့မသိပါဘူးဒါပေမဲ့အင်တာနက်အွန်လိုင်းတွေကနေသူအစွန်းရောက်လာပုံရတယ်ဆိုတာကိုတော့ကျမတို့ခံမနိုင်ပါတယ်။သူဟာ IS ထိန်းချုပ်နယ်မြေတွေတဲ့တခါမှရောက်ခဲ့ဘူးတဲ့သူမဟုတ်ပါဘူး။နယူးယောက်မှာမွေးတယ်၊ဖလော်ရီဒါပြည်နယ်မှာအဓိကနေခဲ့တယ်။ဆိုတော့ဒီလိုအစွန်းရောက်လာစီတဲ့အချက်လက်တွေသူဘလို့ရလာတာလဲ။ဒါဟာအင်တာနက်ပါပဲ။
ဆူယောက်မှုတွေကိုတိုက်ဖြတ်ရမှာရဲရင်အာတုံနေနေတာမျိုးကအကောင်းဆုံးနည်းလမ်းမဟုတ်ပဲကြောက်စရာကောင်းလာတဲ့အဆူယောက်ထွေးခေါ်တွေမပေါ်ပေါက်လာအောင်ကြိုတင်ဟန့်တားမှုတွေကိုအလေးထားဆောင်ရွက်ရမှာဖြစ်တယ်လို့ Pipes ကပြောပါရယ်လက်လက်ကင်အကျန်းဖတ်မှုတွေနဲ့ပတ်သက်လို့လေ့လာမှုတွေအားနည်းနေသေးတယ်ဆိုတာကိုလည်းတုံ့သက်သူတွေကထောက်ပြကြပြီးဒီလိုဖြစ်ရက်တွေကိုပုံမှန်လေ့လာတုံ့သက်ပြီးတော့အကျန်းဖတ်မှုတွေမဖြစ်အောင်တည်ဆုံးသူတွေရော့ပါအောင်ဟန့်တားလှုပ်ဆောင်နိုင်နိုင်မယ်လို့ပြောဆိုနေကြပါရယ်ရှင်
စီရင်စာမေးပွဲမှာကြာရှုံးနေလို့အတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာဆယ်တန်းအောင်ဘူးဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားဆယ်တန်းကြာရှုံးကတက်လူငယ်တွေရဲ့ဘဝတလမ်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-2-3-2-5-5-5 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုတိုင်ပါဝင်မဆွနေနိုင်ဘူးဆိုရင်လဲဆွနေကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်ပါဝင်ဆွနေကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်မြန်မာစီးပွားရေးမှာလဝက်ကြီးအုပ်ချုပ်ကိုင်မှုကိုလက်မခံပဲလူတိုင်းမြတ်မြတ်တတအခွင့်အရေးရစေဖို့အတွက်မြန်မာစီးပွားရေးမူဝါဒတည်ချမှတ်ပြီးဦးစားပေးဆောင်ရွက်သွားမယ်လို့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ် NLD ဦးဆောင်တဲ့အစိုးရတည်လက်ထက်စီးပွားရေးမူဝါဒတည်ကိုလည်းမကြခင်မှာပြည်သူတွေကိုသိရှိနိုင်အောင်ထုတ်ပြန်သွားမယ်လို့ပြောပါတယ်ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းမြန်မာစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့ပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မမေခါပြောပြပေးပါရှင
်။ NLD အစိုးရလက်ထက်မှာကျင့်သုံးမဲ့မြန်မာစီးပွားရေးမူဝါဒအသစ်မှာလဝက်ကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘူးလို့ဇွန်လ23ရက်နေ့ကကုန်တယ်ဆက်မှုအသင်းမှာပြုတ်လုတဲ့လုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာခုလိုစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်တာပါ။ဈေးကွက်ရှင်ပြိုင်မှုမှာပြည်တွင်းလုပ်ငန်းရှင်တွေကိုကာကွယ်ရထက်ထောက်ပံ့အားပေးခြင်းကိုပိုပြီးအလေးထားလှုပ်ဆောင်သွားမယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောခဲ့ပါတယ်။
ကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်တွေအားလုံးကိုကျွန်တော်တို့တက်နေတဲ့များ supporting လုပ်ပါတယ်။အဲ့တော့ protection ဆိုတာလည်းကျွန်တော်ကဘာပို့ပြီးတော့အားထားလဲဆိုရင် supporting လုပ်ပါတာ။အဲ့တော့ကျွန်တော်တို့ဒီမှာဒီလိုစွမ်းဆောင်ရည်ရှိနေလို့ရှိရင်အကယ်၍ဒါလေးကိုတို့ဖြည့်ပေးလိုက်လို့ရှိရင်ဘယ်တော့ဒီ speed ဖြစ်ပြီးတော့အောင်ယူသွားမလဲဆိုတဲ့ supporting လုပ်ပြီးတော့အားထား။အဲ့တော့ကျွန်တော်တို့လုပ်ငန်းရှင်တွေအားလုံးကိုကျွန်တော် supporting လုပ်ပြရစီကျွန်တော်တို့ကလည်းစိုးရနေတယ်ကျွန်တော်တို့ဆိုတာဝင်ကြီးပြည့်တီးတီးမှလည်းပဲတို့ဒီလိုနေရာလေးကိုထားပါမယ်ဆပိုးလေးမျိုးပါနိုင်ငံကြီးမှာရှိတဲ့တရားစုတွေနဲ့ပြည်သူလူထုတဲ့လူတွေရှိတယ်လို့နိုင်ငံပြည်ပကရှိတဲ့မိဘဖွဲ့စည်းတွေတရားစုတွေပေါ့ဆက်ပြီးတော့ပါတယ်လို့လို့လည်းလည်းရှိအောင်ရှိနိုင်တယ်ပါလေအဲ့ဒါမျိုးလည်းကျွန်တော်ဖန်ပြပေးပါမယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကော်မတီကိုကျွန်တော်တို့ချက်ပတ်ပေးပါမယ်
လက်ရှိအစိုးရလက်ထက်ရေးဆွဲနေတဲ့စီးပွားရေးမူဝါဒတင်မှာတဦးတည်းချုပ်ကင်မှုတဲ့လူတိုင်းတန်းတူအခွင့်အရေးရှိရှိနဲ့လုပ်ကိုင်စေနိုင်ဖို့ကိုဦးစားပေးလှုံ့ဆော်သွားမယ်လို့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကအခုလိုပြောဆိုလိုက်ပါတယ
်။စီးပွားရေးမူဝါဒကလောလောဆယ်ဟိုလေဝန်ကြီးနေနဲ့ပြောလို့မရသေးဘူးပေါ့အတူတူချက်များတယ်။ဒါပေမဲ့ဒီမှာမကြတဲ့အချိန်တွေမှာအတူတည်းမှာကျင်ညာဒီဒီလာတဲ့ပေါ့ဖြစ်မှာပေါ့နော်ပြောညင်တာကစီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်နေတယ်ဒါအချုပ်ပဲ
။ဒီလိုပြောဆိုလိုက်ပေမဲ့ဘလိုမူဝါဒနဲ့လှုပ်ဆောင်မလဲဆိုတာကိုတော့တိကျစွာချပြခဲ့ခြင်းမရှိပါဘူးလုပ်ငန်းရှင်တွေဘက်ကတော့အခွန်ပြဿနာတွေကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့ပြည်တွင်းငွေကြေးခိုင်မာဖို့လှုပ်ဆောင်ပေးဖို့ဝန်ကြီးကိုတောင်းဆိုတာမျိုးတွေရှိခဲ့ပေမဲ့ဘလိုဖြေရှင်းပေးမလဲဆိုတာကိုလည်းတိကျစွာအဖြေမပေးခဲ့ပါဘူးဒီလိုဝန်ကြီးကလုပ်ငန်းရှင်တွေကိုခေါ်ယူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးစက်မှုဇုံအသင်းနိုင်ရကဥမျက်တင်းအောင်ကတော့အခုလိုတုံ့တက်ခဲ့ပါတယ
်အခုကတော့ဝန်ကြီးကအားလုံးနားထောင်သွားပြီးအဖြေကိုတော့ ဟိုအနေရတွုံးဝလို့ဒီဒီတို့တံပီတို့နဲ့အာငါတံပီတွေနဲ့နိုင်ငံရပါနေပုံလေအားလုံးသိခိုင်းတာပါလေသူတို့ကိုယ်တိုင်ကြီးကြီးပြောတယ်ဆိုတော့ပို့ပြီးတော့ဟိုသူတို့ကိုယ်တိုင်တကယ်လို့သုံးကလေးရဲ့ဆိုင်နေတဲ့လူဖြစ်တဲ့ဆိုရင်ဒီဝိုင်းသမားတွေတို့တော့ကိုမလင်းလင်းပို့ပြီးတော့ပြောတာကြီးရရင်းနေဆိုတော့လုတ်ပြီးမယ်လို့တော့အများလို့ပြောနေတယ်ဟုတ်လုတ်ပေးလေလုတ်နိုင်ပါလိမ့်မယ
် NRI အစိုးရတဲ့အနေနဲ့မြမစီးပွားရေးမူဝါဒကိုရေးဆွဲနေပြီးမကြခင်မှာအများပြည်သူကိုထုတ်ပြန်ပေးမယ်လို့ဦးကျော်ဝင်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကိုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းဥက္ကဋ္ဌအဖြစ်နဲ့ပြန်လည်ဖွဲ့စည်းခဲ့ပါတယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကြမ်းတရက်ကိုလည်းပြန်လည်ပြင်ဆင်ရေးဆွဲပြီးလွှတ်တော်ရဲ့အဆုံးအဖြတ်ယူဖို့စောင့်ဆိုင်းခဲ့ရှိပါတယ်ရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ချောင်းဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါတယ်ပြည်တွင်းစစ်ချိန်ကြလို့ရှမ်းပြည်နယ်မှာစစ်ပေးဆောင်ဒုက္ခသည်တချို့နေရရင်းတွေကိုပြန်နေကြပါပြီဒါပေမဲ့အိုးအိမ်တွေဖျက်ဆီးခံထားရတယ်လို့အကူအညီတွေဟာလည်းလိုအပ်နေစေဖြစ်ပါတယ်စစ်ပေးဆောင်ဒုက္ခသည်တချို့ကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်နေရရင်းတွေကိုမပြန်နိုင်ကြသေးပဲနဲ့စစ်ပေးဆောင်စခန်းတွေမှာပဲခိုးလုံနေရစေအခြေအနေဖြစ်ပါတယ်မတင်ကီထိုက်စူးစီးတင်ပြထားပါတယ်ရှင်
ရှမ်းပြည်နယ်တီဘောမြို့နယ်တွင်မှစစ်ရေးအေးလာလို့စစ်ပေးဆောင်ခိုးလုံရေးစခန်းမှာခိုးလုံနေသူအလုံးနီးပါးထဏီပြန်ရပြီဖြစ်ပါတယ်။မနေ့ပြန်မှာနောက်ဆုံးအထုပ်နေရာရင်းကိုပြန်ပို့ဖို့စီစဉ်ထားတာလို့တီဘောမြို့နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကပြောပါတယ
်။ဒီနေ့ကအရေးအတွက်108ရောက်ပေါ့108ရောက်ပြန်တယ်မနေ့ပြန်ကနောက်ထပ်190ကျော်ပြန်မယ်ရှင်။ဒီအခုဒီပေါ်စစ်ပေးဆောင်စခန်းကနေတို့ရဲ့နေရက်ကိုပြန်မှာပေါ့။စစ်ပေးဆောင်စခန်းကဒီဘောမြို့ပေါ့ဒါမဲ့တို့နေရက်ကဒီဘောနဲ့45မိုင်ဝေးတဲ့ရွာမှာနေတယ်ရှင်။နောက်ပြန်လဲနောက်တရွာပြန်တော့မယ်ရှင်။အဲ့တာဆိုအကုန်လုံးပြီးပြီ။လုံချုံကြီးကစိတ်ချရတလားဆိုဒီလော့ဆယ်တော့ဟိုမြမတက်မတော်စစ်ကြောင်းပဲရှိတယ်ပေါ့နော်။ဒီ SSB ရတော့နောက်ဆုတ်တော့တာကြပြီ။ဒီ18 19ရက်ကလေးကတော့နောက်ဆုတ်ထားတယ်ပေါ့နော်။အခုဆိုရင်မြမတက်မတော်ချစ်ချောင်းတစ်ခုပဲရှိနေတယ်ရှင်အဲရွာနာတဝိုက်မှာတို့ကဟိုရွာရွှေပြောင်းပြီးတော့နေနေပေါ့ရွာထဲကို
စစ်ပေးဆောင်တွေကိုရိတ်ခါနဲ့ငွေကြေးအတိုင်းအတာတစ်ခုအထိထောက်ပံ့ထားပေမဲ့တိုက်ပွဲဖြစ်ပွားရာခြေရွာတွေမှာအိုးအိမ်တွေပျက်စီးနေပြီးပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေရှိနေတယ်လို့လည်းပြည်내လွှတ်တော်အမတ်နန်းဆန်းဆန်းအေးကပြောပါတယ
်အလောက်ကိုင်းကစိုက်ပျိုးရေးပေါ့နော်အဲ့ဒီစိုက်ပျိုးရေးကတော့ပြန်လုပ်ရမယ်တို့အိုးအိမ်ကတော့အစိုးဆုံးထိထားတဲ့ရွာကတော့နားတော်ရွာနားတော်ရွာနဲ့ခိုနှန်းဖိုက်ရွာပေါ့နားတော်ရွာမှာဆိုရင်အိမ်တွေတော်တော်များများမွေခံရှာဖွေထားတဲ့ပုံပေါ့နော်ပြီးတော့တချို့အိမ်ဆိုအကာမရှိတော့အဲ့လိုမျိုးပေါ့ရုပ်ပျက်ဆင်းပျက်တွေအများများတယ်ပေါ့ဒါပေမဲ့အဲ့တို့အနေနဲ့ကျွန်မတို့အနေနဲ့ကျတော့တို့ကိုဒီလောလောလတ်လတ်စားတောက်ဖို့ဆိုစားတောက်ဖို့စားတောက်နိုင်အောင်ဆန်တွေရိတ်ခါတွေအဲ့လိုမျိုးတော့တော့အိမ်ထောင်စုအလိုက်ခွဲဝေထားတာရှိတယ်ရှင်ပြီးတော့လူတယောက်ကို18,000စီပေါ့နော်အဲ့လိုမျိုးထောက်ခံဝေခွဲဝေထားတာရှိပါလိမ့်ရှင
်
ဒီနောက်ပိုင်းတို့တော့မှာထားတယ်ပေါ့နော်အိမ်ပြန်ရောက်ရင်ဒီပျက်စီးသမျှစီးရင်တွေကိုကျမတို့ပြန်တင်ပေးဖို့ပေါ့နော်အဲ့လိုတော့မှာထားတယ်ရှင
်တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်ကဖုန်ချားရှင်ရဲ့ကိုကံလက်နက်ကင်တက်နဲ့မြမတက်မတော်ချားတိုက်ပွဲတွေကြောင့်စစ်ဆောင်ထွက်ပြေးခဲ့ကြရသူတွေကတချို့ကတော့လုံခြုံရေးစိုးရင်ချက်ကြောင့်အခုချိန်ထိနေရရင်းကိုမပြန်နိုင်ကြသေးသူတွေလည်းရှိပါတယ်ကိုကံလွှတ်တော်အမတ်ဦးကျော်နေနိုင်ကအခြေအနေကိုအခုလိုပြောပါတယ
်နောက်ကင်မြို့နယ်မှာရှိတဲ့24ရွာ25ရွာတော့ရှိတာပေါ့ကျွန်တော်တို့ရုပ်နယ်ဆက်တလျှောက်လုံးပေါ့ဗျာဒီရွာမှအိမ်ကိုပြန်ပို့ဖို့မပို့နိုင်သေးဘူးပေါ့လုံချုံရေးအရကျွန်တော်တို့မပို့နိုင်ဘူးပေါ့ဗျာမပို့နိုင်တော့ကျွန်တော်တို့ကအခုစစ်ဆောင်ဒုက္ခတဲ့အိမ်ယာဆိုတော့ကျွန်တော်တို့နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်တို့ဆောက်ပေးနေပါတယ်အခုကတော်တော်လေးကိုဒုက္ခရောက်နေတာပေါ့တချို့တွေကျတော့အမျိုးအိမ်မှာနေကြတယ်တချို့တွေကျတော့ကျွန်တော်တို့ဟိုမှာဟိုပါပေါ့မကွာချိုင်းကျွန်တော်တို့ရဲ့စစ်ဆောင်ဒုက္ခတဲ့ကျွန်တော်တို့စခန်းလေးကျွန်တော်တို့လှုပ်ထားလာရှိတာပေါ့အဲ့မှာလဲတချို့တဝက်တွေရှိတယ်နောက်ပြီးမှဟိုပါပေါ့နေဆမှာပဲသူတို့ကိုယ့်ဘက်ကန်းကမောင်းထုတ်ပေမဲ့သူတို့နေတုံးတဲ့ဒုက္ခတွေတွေလည်းရှိသေးတာပေါ့ကျွန်တော်တို့မန်းတာတော့အင်ချေ1400ဝန်းကျင်တော့ရှိမယ်လို့ကျွန်တော်တို့မန်းတာပေါ့
ကိုကန့်ဒေတာကစစ်ပေးဆောင်မိသားစု1500လောက်အတွက်တော့ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာပြန်လည်ထူထောင်ရေးအိမ်ယာတွေဆောက်လုပ်ပေးနိုင်ဖို့ကိုလည်းစီစဉ်နေကြပါတယ်။ရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့မြမတပ်မတော်ကြားတိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးကြရပြီး ကျောင်းမဲမြို့မှာခိုးလုံနေကြသူတချို့နေရက်မပြတ်နိုင်သေးသလိုမိုင်းရှုမြို့နယ်တွင်မှလည်းနေရက်ရင်မပြတ်နိုင်သေးတဲ့ဆစ်ရှောင်ဒုက္ခသည်တွေခိုးလုံနေကြရဆဲဖြစ်ပါတယ်ရှင
်။ဆစ်ဘေးဒုက္ခသည်တချို့နေရက်ရင်ကိုပြန်နေကြတဲ့အကြောင်းမတ်တင်ကြီးထိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ဘက်ကရေကြီးမိုးများတဲ့သဘာဝဘေးဒဏ်ကြောင့်လူသေဆုံးရတဲ့အထိဖြစ်ရတဲ့အခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကနေစပြီးတော့မိုးတီးထန်စွာရွာသွန်းမှုကြောင့်ရခိုင်ပြည်နယ်တွင်နေရာအနှံ့အပြားရေလွှမ်းမိုးခဲ့ပြီးတော့လူနေအိမ်ခြေ150လောက်ပျက်စီးခဲ့ပါတယ်။လူ6ဦးလည်းသေဆုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ပြန်လည်ထူထောင်ရေးအတွက်စတင်ပြီးတော့ကူညီဆောင်ရွက်ပေးနေပြီဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်တင်ကြီးလင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အနှံ့အပြားမှာဇွန်လ10ရက်နေ့ကစတင်ပြီးမိုးတဲထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေတက်လာပြီးရေကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်။ရေလွှမ်းမိုးမှုကြောင့်တန်တွဲမြို့တောင်ကုန်းမြို့နဲ့အမ်းမြို့တွေမှာလူ6ဦးရေမျောသေဆုံးခဲ့ပြီးအိမ်ခြေ150ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမင်းအောင်ကအတည်ပြုပြောဆိုပါတယ်
။လူသေဆုံးမှုကကျွန်တော်တို့တောင်ကုန်းမြို့မှာတောင်ကုန်းမြို့နဲ့ဤတဲ့ဝက်တိတ်ကြီးရွာဆိုတာရှိတယ်အဲ့ဒီမှာအမျိုးသမီး၄ယောက်သေဆုံးသွားတယ်မဟုတ်ကဲ့နောက်ပြီးတော့အဲ့တန်လေးမှာတန်လေးမှာအမျိုးသားတွေအုပ်သေးတယ်နောက်ပြီးတော့အမ်းမှာကိုကန်းသူလေးတစ်ယောက်သားလေးသိတ်မသေးကြသေးဘူးအဲ့ဒါကိုတယောက်ဆုံးနေလို့သိတယ်ဟုတ်တန်လေးမျိုးနေရွှေလေးကျွရအုပ်စုကနေပြီးတော့ပောက်တိုးကြီးရွာမှာအဲ့မှာအိမ်လေး၅လုံးပုံတော့နောက်ပြီးတော့ရေကောက်ကြီးရွာအုပ်စုရေကောက်ကြီးရွာမှာအိမ်ကြီး30အပြည့်အစုံတို့ကြည့်ရမှာအင်ဂျီ120နောက်စာသင်ကျောင်းတစ်ကျောင်းကိုရေစီးနှမျိုးဖာသွားတာရှိတယ
်။လူ၄ဦးရေမျောပြီးတေဆုံးခဲ့တဲ့တောင်ကုန်းမြို့ကအခြေအနေကိုတောင်ကုန်းမြို့နယ်အုပ်ချုပ်ရေးယုံကဒုဦးစီးမှုဦးစီသူဖြိုးကအခုလိုပြောပါတယ်
။လေရေမျောပြီးနေတာပါသူတို့ကလေရှောင်းလေးရှိတာပေါ့အဲအနားမှာကိုပိုးစားရေလွှဲကျွမ်းလာမှာလေအဲ့ဟိုဖြတ်ကူးလာမှာဖြစ်သွားတာပါခင်ဗျာ။ဒီမှာတော့လူ၄ဦးဆုံးလာရေပြီးရင်ဆမန်ဆေ
ဆူလာဆေးရဲ့နေ့မှာမိုးတဲထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေဟာခုနှစ်ပေထိမြင့်တက်လာခဲ့တာပါ။ဇွန်လ17ရက်နေ့ည12နာရီလောက်မှသာရေပြန်ကျသွားခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့ရခိုင်ပြည်နယ်လူမှုရေးဝန်ကြီးနဲ့စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးတို့ဟာရေလွှမ်းမိုးခဲ့တဲ့နေရာတွေကိုတွားရောက်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့ဦးမင်းအောင်ကဆက်ပြောပါတယ်။
ပြန်လေဒီတော့အဲ့တော့ကကြတော့ခုနလူမှုရေးဝန်ကြီးအောက်မှာရှိတဲ့ကျွန်တော်တို့ဒီဟိုလူကေပြန်ပေါ့နော်လူမှုကေဒီနဲ့ပြန်လေနေရာချထားရေးသူကြီးဌာနပါတယ်အဲ့ဒီမှာလိုအပ်တဲ့အကူအညီတွေအတွက်တို့ယူသွားကြတယ်အကုန်လုံးဒီမှာအသက်ဆုံးဆုံးကျုံသွားတဲ့မိသားစုတွေအတွက်လိုအပ်တဲ့ငွေကြေးအထောက်အပံ့လေးတွေနောက်ပြီးတော့ဟိုအိမ်တွေပါသွားတဲ့အတွက်လိုအပ်တဲ့အကူအညီတွေဒီလူကေပြန်အဦးစီးဌာနမှာရှိတယ်လေအဲ့ဒီဟာတာမိုပေးဖို့ဟိုမှာမြေပြင်ရဲ့အနေထားကိုတီးပြီးတော့ချက်ချင်းဟိုကူညီပေးဖို့အတွက်လိုက်သွားကြပြီဗ
ျရန်ကုန်မြို့မှာရှိတဲ့လူသားချင်းစာနာကူညီပေးခြင်းဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကလည်းရေလွှမ်းမိုးခံရတဲ့နေရာတွေမှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်စတင်ဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်ဇွန်လ10ရက်နေ့နဲ့17ရက်နေ့တွေမှာရခိုင်ပြည်နယ်အပြင်အေယာဝတီတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာလည်းမိုးကြီးခဲ့တာပါ။မုတ်တုံလီဟာလည်းအာကောင်ဆဲဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA သတင်းတောက်မတ်တိန်ကီလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်ဒီကိုည10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1969လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်မူကိုအခြေမခံမင်းနဲ့လူကိုအခြေခံပြီးတော့အဖွဲ့တွေဖွဲ့တဲ့အခါမှာဒီဖွဲ့ကြီးတွေကခဏတစုတော့အောင်မြင်အောင်အောင်မြင်တယ်ဒါပေမဲ့ရေးရှိမှာတော့
ဘာကတာចောင်းသားဟောင်းကိုလင်းထန်နိုင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဝန်ဆောင်မှုလုပ်ငန်းတွေလည်းပြောင်းလဲမှုတွေနဲ့အတူလိုအပ်လာနေတာပါအခုဆိုရင်တော့ရန်ကုန်မြို့တွင်တနေရာကနေတနေရာကိုပါဆယ်ပို့ပေးနေတဲ့ကုမ္ပဏီတွေပါပေါ်ပေါက်လာနေပါပြီအမေရိကန်ပြည်ထောင်စု City College of New York ကနေအင်ဂျင်နီယာမဟာဘွဲ့ကိုရရှိထားသူကိုအုတ်ကာဖြိုးဟာသူရထားတဲ့ဘွဲ့ကိုမြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုဆိုရင်တော့ရန်ကုန်မြို့မှာမာရသွန်မြန်မာပါဆယ်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းကိုစတင်လုပ်ကိုင်နေပြီဖြစ်ပါတယ်ကိုအုတ်ကာဖြိုးကို VOA ဌာနချုပ်မှာကိုဇော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင
်ကျွန်တော်ကတော့မာရသွန်မြန်မာပါဆယ် delivery service ဆိုပြီးတော့ခုမြန်မာပြည်မှာဟိုစတင်ပြီးတော့လုပ်နေပါတယ်အဓိကကတော့ door to door parcel service ပေါ့ခုလောလောဆယ်တော့ရန်ကုန်မြို့တွင်းမှာပဲဒီအကိုပို့ခြင်းတဲ့ parcel ကိုနေချင်းပြီးပို့ပေးတယ်ပေါ့နော်အဲဒီနောက်2လ3လnear future မှာတော့ကျွန်တော်တနိုင်ငံလုံးအနေနဲ့တခြားမြို့ကြီးတွေကနေစပြီးတော့ step by step ပေါ့နော်လုပ်သွားဖို့အဲ့လို service လေးလုပ်နေပါတယ်ကျွန်တော်ပစ္စည်းကိုတော့ဟို limit ရလို့တော့ generally မထားဘူးဒါပေမဲ့အဓိကကတော့ကျွန်တော်တို့က online shopping နဲ့ကို service ပေးတယ်နောက်တစ်ခုကကျွန်တော် floral service တွေကို service ပေးတယ်အဲနောက်တစ်ခုကဒီ bakery တွေကိုတို့ရဲ့ငွေနေ gate တို့ဘာတို့ကိုကျွန်တော်က service ပေးတယ်ပေါ့နော်အဲဆိုတော့ဒီ category ကတော့အများကြီးပဲပေါ့ဒါကတော့ကျွန်တော်တို့ဟို customer တွေအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကသူတို့လိုအပ်တဲ့ handling ကိုကျွန်တော်တို့တရားလေးဟို case by case လုပ်ပေးရတဲ့သဘောတရားရှိတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျကျွန်တော်တို့သိထားသားဆိုလို့ရှိရင်ကိုအုတ်ကဖြိုးဟာနိုင်ငံခြားမှာပညာသင်ခဲ့တယ်ကိုသင်ခဲ့တဲ့ပညာနဲ့လည်းနိုင်ငံခြားမှာအလုပ်လုပ်ပြီးတော့ရပ်တည်လို့လစာကောင်းကောင်းနဲ့ရပ်တည်လို့ရနိုင်တဲ့အနေအထားမှာရှိတာပဲလေရထားတဲ့ဘွဲနဲ့ဒါပေမဲ့အခုနိုင်ငံသားမှာအဲ့လိုမျိုးမလုပ်ဖ ೇನೆ မြန်မာပြည်ပြန်ပြီးစီးပွားရေးလုပ်ငန်းလုပ်ကိုင်နေဆိုတာဘယ်လိုရွေးချယ်များရှိပါသလဲခင်ဗျအ
ဲအဓိကကတော့ဟိုကျွန်တော်တို့နိုင်ငံမှာနေရဆိုရင်တော့ဟို generally ပြောရင်တော့သူများဟိုဝန်ထမ်းပုံစံမျိုးနဲ့စားရမယ့်သဘောတရားရှိတယ်ပေါ့နော်အဲမြန်မာပြည်မှာကျတော့ကိုပိုင်ကိုလုပ်ချင်တဲ့သဘောတရားကိုလုပ်ကိုင်လို့ရတယ်နောက်တစ်ခုကဒီအခုအချိန်နဲ့ကလည်းဟိုမြန်မာပြည်အတွက်အကောင်းဆုံးပြန်လာဖို့အချိန်ပေါ့နော်ဒါဟိုကျွန်တော်တို့ရှေ့က generation မှနေမှာမရှိခဲ့တဲ့ဟိုအခွင့်အရေးတွေပေါ့သူတို့ဆိုရင်ကြောင်းပြီးတယ်ဆိုရင်လည်းပြန်လာခြင်းလည်းလာလို့မရဘူးပေါ့ကျွန်တော်တို့ပြောနေတာတိုင်းပြည်ရဲ့အခွင့်အရေးအဲ့လောက်မရှိသေးဘူးပေါ့ခုကတော့ဟိုတကယ်ကို opportunity ရန်ပြည့်နေတဲ့အချိန်မှာကျွန်တော်တို့ကဟိုပြန်လာမယ်ဆိုတော့ဟိုပြန်လာကျွန်တော်တို့ risk တစ်ခုတော့ယူရတာပေါ့အဲကျွန်တော်ပြန်လာရချို့နဲ့တယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်နောက်တစ်ခုကလေကျွန်တော်တို့ပြန်လာခြင်းအပြင်လည်းတခြားဟိုတိုင်းပြည်တွက်ကောတခြားလူတွေတွက်ကောဆိုအကျိုးတစ်ခုရှိလိမ့်မယ်လို့ဟိုကျွန်တော်တို့လည်းမကောက်ဘူးပေါ့ရှိလိမ့်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့ကဟိုအဓိကပြန်လာခြင်းရွေချက်ကတော့အဲ့ဒါကြောင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ပြည်မနိုင်ငံထဲမှာလည်းအခုကဟိုလူငယ်တွေကြားထဲမှာအလုတ်ကန်ရှားပါမှုကလည်းများနေတော့ဒီအလုတ်ကန်ဖန်တီးပေးရလည်းရောက်တယ်ပေါ့အဲ့လိုတော
့ဟုတ်ကဲ့ဟုတ်ကဲ့မြဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်တချို့လည်းဟိုပြည်ပမှာရောက်နေကြတဲ့မြန်မာတွေပညာလာတင်ပြီးတော့ပြန်သွားတာပဲဖြစ်ဖြစ်အရင်တုန်းကဒီအကြောင်းမျိုးမျိုးကြောင့်နိုင်ငံသားကိုရောက်လာကြနိုင်ငံရေးကြောင့်ပဲဖြစ်ဖြစ်စီးပွားရေးအခြေအနေကြောင့်ပဲဖြစ်ဖြစ်ရောက်ပြီးတော့အခြေချနေထိုင်ပြီးတော့မှအခြေချပြီးတော့မှနိုင်ငံသားမှာအခြေချနေပြီးတော့မှမြန်မာပြည်ကိုအခုပြန်သွားကြတဲ့သူတွေလည်းကြားပါတယ်တချို့လည်းအောင်မြင်တဲ့ကျွန်တော်တို့အတန်နေကြတချို့လည်းမအောင်မြင်တဲ့အတန်နေကြတယ်ကိုအုတ်ကဖြိုးတို့က ဘလို့အခက်အခဲတွေများရင်ဆိုင်ရပါသလဲဒီကိုပိုင်လုပ်ငန်းကိုစလုပ်တဲ့အချိန်မှာဒီနေ့ပြောရရင်တော့ကောကပြောတာဒီလိုလုပ်ငန်းမျိုးကဗမာပြည်မှာအမတန်ရှားပါတဲ့လုပ်ငန်းကိုအခုချိန်ထိအခြေပြောင်းပြောင်းမရှိသေးဘူးဒါပေမဲ့ဒါ market အရာလိုအပ်တဲ့အနေအထားမှာရှိတယ်ဆိုတော့ဒီဟာစပြီးတော့ဆွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့မြန်မာပြည်မှာလုပ်ငန်းစလုပ်တော့ဘလို့အခက်အခဲတွေများကြုံရလဲ
အဲကိုအခက်အခဲကတော့အများကြီးပဲပေါ့နော်အများကြီးပဲဆိုတော့ generally ပြောရရင်ကျွန်တော်တို့ကဟို delivery system ဖြစ်တဲ့အတွက်ကျွန်တော် deliver လုပ်အောင်ပါပေါ့နော်အဲနံပါတ် 1 delivery လုပ်ဖို့ကနံပါတ်1က address system ကောင်းကောင်းရှိဖို့အရေးကြီးတယ်ဒီနိုင်ငံမှာကအခုဒီဟိုလိပ်စာတစ်ခုကိုရိုက်လိုက်တယ်ဆိုရင်ကျွန်တော်တို့ကအနည်းဆုံးတော့လိပ်စာဘယ်မှာရှိရဲဆိုတာကိုကြည့်ဖို့မြေပုံရှိတယ်နောက်တစ်ခုက GPS system ကောင်းကောင်းရှိတယ်ကျွန်တော်တို့စီမှာကဟို even မြေပုံတောင်မှ land နာမည်နဲ့ဟိုရက်ကွက်နာမည်နဲ့နေမြေနာမည်နဲ့မှန်တဲ့မြေပုံမရှိသေးဘူးပေါ့အဲ့တော့ကျွန်တော်တို့ကလူတွေကိုပဲဟိုနီးဆက်ပေါ့ဗျာဟိုအိုင်းနာရောက်ရင်ဟိုတချို့လမ်းနေမတွေ့ရင်ဟိုကွင်းရဆိုင်မေးလိုက်လမ်းဘေးရဆိုက်ကားဆရာမေးလိုက်ပေါ့အဲဆိုတော့ကျွန်တော်တို့ကဟိုအဲ့လိုခွင့်အဲ့လိုဟာတွေကကျွန်တော်တို့အများကြီးကြုံတွေ့ရတာပေါ့ဒါကတော့တခြားနိုင်ငံတွေမှာဟိုမရှိတဲ့ဟို difficulty တွေပေါ့ဒါကကျွန်တော်တို့အစတွေ့ရတာပေါ့နော်ဟိုနောက်တစ်ခုကလည်းကျွန်တော်တို့ဒီဟို GPS လိုဟာမျိုးပေါ့ဒါမျိုးကဟိုတခြားနေရာတော်များများသုံးနေပြီကျွန်တော်တို့နိုင်ငံမှာဘလုံးမှမရှိသေးဘူးဒီကတော့ numbering ဒီ address system မရှိတဲ့အတွက်ဒီ GPS ဆိုတာလုပ်လို့မရတာပေါ့ဒါလည်း address system ကိုကိုလုပ်လို့မရဘူးကျွန်တော်လုပ်လို့မရဘူးဆိုတာလုပ်ပြီးမှရမှာဆိုတော့အဲဒါကတော့ဟိုဒီအခွင့်အရေးဟိုဒီ difficulty အများကြီးတွေတခုပေါ့ဗျာအဲအဓိကကတော့ difficulty တွေများနေတယ်ဆိုရင်လည်းအဓိက difficulty တွေကကျွန်တော်တို့ opportunity တွေပဲပေါ့အဲဒါကြောင့်လည်းလူတွေကတိတ်ဒီ business ကိုတိတ်မလုပ်ကြတာပေါ့ဒါခက်တယ်ပေါ့ဗျာကျွန်တော်တို့ကတော့ခက်ပင်ခက်မှန်းသိတော့လဲကျွန်တော်တို့ကတော့ဟို risk တစ်ခုအနေနဲ့ယူပြီးတော့ဒီပေါ်မှာကျွန်တော်တို့ဘယ်လောက်သူများတဲ့အဲဟို efficient ဖြစ်အောင်လုပ်နိုင်မလဲဆိုတာကိုယူပြီးတော့ကျွန်တော်တို့ကဝင်ဒီ business ဝင်လိုက်တာပေါ့
ဟုတ်ကဲ့နောက်တစ်ခုက delivery service ကအခုကိုဥက္ကဖြူစောစောပြောရရန်ကုန်မြို့မှာအခုစပြီးတော့လုပ်နေဆိုတော့ရန်ကုန်မြို့ဆိုတာလည်းအားလုံးသိကြတဲ့အတိုင်းပဲရင်ကျော်ပိတ်ဆို့မှုကအမတန်ကြီးမားတာအဲ့တော့ဟိုတချို့ဒီမွေးနေ့ကိမ့်မုံသွားပြီးတော့ပို့ပေးတယ်လို့ပန်းပို့ပေးတယ်လို့အချိန်မီပို့နိုင်ဖို့ကဒီရင်ကျော်ပိတ်ဆို့မှုတွေရှိနေတော့အဲ့ဒီဟာတွေရောအခက်အခဲတွေရှိသလားဘလို့
အခက်အခဲတွေကတော့ရှိပါတယ်ကိုကျွန်တော်တို့ကတော့အဓိကကတော့မြန်ကုန်မြို့မှာဘတ်ဟို traffic ဖြစ်တယ်ပေါ့နော်ဆိုကျွန်တော်တို့က traffic ဖြစ်ဥမာဘယ်နေရာမှာဆိုရင်ဘယ်အချိန်ဖြစ်လောက်တယ်ပေါ့အဲဒီအချိန်မှာဆိုရင်ဘတ်စကားယူရင်အဆင်ဘတ်စကားစီးရင်အဆင်ပြေမလားကားနဲ့သွားရင်အဆင်ပြေမလားခုဆိုရင်မြို့ဘက်ယထာရှိတယ်မြို့ဘက်ယထာကလည်းမစိုးမြို့ဘက်ယထာကတော့အားလုံးထဲမှာတော့အချိန်အမှန်ဆုံးလို့ပြောရမယ်အခုလောလောဆယ်တော့ပေါ့နော်အဲ့ကျွန်တော်က3နှစ်နဲ့ဟာကိုကျွန်တော်တို့က3နှစ်နဲ့အချိန်မှာသုံးရတာပေါ့အဓိကကတော့အဲဒီအဲ့ဒီဟာမျိုးလေးတွေသဘောတရားကြော်လွားရတာပေါ့ traffic ဆိုတာကတော့မြို့ကြီးတွေမှာပဲရှိတာပဲဆိုတော့ traffic ရှိတာကိုတော့ဟို difficulty တစ်ခုအနေနဲ့တော့ကျွန်တော်တို့သိယူလို့တော့မရဘူးပေါ့ဒီဟာကိုကျွန်တော်တို့ဘယ်လိုကြော်လွားရမလဲဆိုတာပဲကြည့်လို့ရမယ်ဟုတ်ကဲ့
ဒီ delivery service ဆိုတာဒီ parcel တွေဘာတွေပို့တယ်ဆိုတာဟာဟိုကဘာမှာလဲအခု FedEx တို့ UPS တို့သိတယ်မလားအများကြီးရှိကြတယ်ပေါ့နော်ကဘာကျော်ကုမ္ပဏီကြီးတွေရှိဒေတာထဲမှာလဲကျွန်တော်တို့ EMS တို့ဘာတို့တွေလဲကြည်ကြဲပြန်းပြန်းရှိနေတာပဲလေတစ်ကဘာလုံးအတိုင်းတန်နေဆိုတော့မြန်မာနိုင်ငံမှာအခုစတီကိုယ့်အကူစူးတီထွင်စီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စလုပ်တယ်ဆိုပေမဲ့လဲဒီလုပ်ငန်းဟာဘယ်လောက်ထိကြည်ကြဲပြန်းပြန်းဖြစ်လာဖို့အထိစိတ်ကူးထားပါတယ်လဲကိုယ်အိမ်မက်ပေါ့ကုမ္ပဏီရဲ့အိမ်မက်ကဘယ်လိုရှိ
ကြည်ကြဲပြန်းပြန်းတော့နံပါတ်1အနည်းဆုံးကတော့ national level ကျွန်တော်တို့ကဖြစ်ဖို့ရန်ဒါအနည်းဆုံးဒါဟိုနှင်းနှဲငယ်တွင်မှာဖြစ်ကိုဖြစ်ရမယ်လို့ကျွန်တော်တို့ကယုံကြည်တယ်။အဲဒီလောက်ဟိုဖြစ်ဟိုဒီလောက်ဖြစ်မှလည်းကျွန်တော်တို့ကနောက်တစ်ဆင့်အနေနဲ့ international ကိုကျွန်တော်တို့ကဟိုသွားလို့ရမှာပေါ့။အဲဆိုတော့အနည်းဆုံးကတော့ကျွန်တော်တို့က national level နောက်တကယ်ကြီးကျယ်သွားလို့ရှိရင်ကျွန်တော်တို့ကဒီ international worldwide ကိုပို့နိုင်တဲ့အဆင့်ထိရောက်အောင်ကျွန်တော်တို့ကကြိုးစားရမှာပေါ့
။ဟုတ်ကဲ့ကိုဥက္ကဖြူကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့အင်္ဂါမနက်ခင်းအစီအစဉ်ဒီမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါဦးကျော်စန်းသားကအကူအညီတင်ဆက်ထားပါတယ်ရှင
်လက်က ိုင်းစမတ်ဖုန်းတွေတက်ဘလက်ကွန်ပျူတာသုံးတဲ့သူတွေအတွက်အသုံးဝင်နိုင်မဲ့မိုဘိုင်းအပလီကေးရှင်းတွေကို IT ဆောင်းပါးတွေမှာမကြာခဏနှိုင်းယှဉ်သုံးသပ်ပြကြတဲ့အထက်မှာ Blinkist ဆိုတဲ့စာအုပ်အနှစ်ချုပ် App တစ်မျိုးကတော့စာဖတ်ဝါသနာပါတဲ့သူတွေအတွက်အသုံးဝင်နိုင်ပါတယ်။တုဒ္ဒစာပေစာအုပ်အုပ်ကို나이နဲ့ချီဒါမှမဟုတ်ရင်လည်းရက်နဲ့ချီကြအောင်လို့အချိန်ယူဖတ်စရာမလိုပဲနဲ့15မိနစ်အတွင်းမှာစာအုပ်ထဲမှာရေးထားတာတွေကိုကောက်နှုတ်ပေးတဲ့ mobile app ဖြစ်ပါတယ်။လောလောဆယ်အဲ့ဒီ app ကိုတုံးနေကြတဲ့သူပေါင်းက9သိန်းလောက်ရှိပြီးတော့အင်္ဂလိပ်ဘာသာ၊ German ဘာသာတွေနဲ့ရေးသားထားတဲ့စာအုပ်ပေါင်း1500ကျော်ကိုအနှစ်ချုပ်ထားပေးပါတယ်။နိုင်ငံရေး၊စီးပွားရေး၊လူမှုရေး၊ကျန်းမာရေး၊သမိုင်း၊အထောက်ပတ္တိစတဲ့တုဒ္ဒစာပေတွေအတွက်ကို Blinkist ကုမ္ပဏီကစာရေးဆရာတွေကအချင်းချင်းပြန်ရေးပြတာပါ။တကယ်စာအုပ်ထဲမှာရေးပြထားတဲ့အဓိကအချက်တွေကို15မိနစ်လောက်အတွင်းဖတ်လိုက်ရုံနဲ့အလွယ်တကူသိရစေဖို့ဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ဒီ나이နဲ့ချီကြအောင်ဖတ်ရမယ့်တုဒ္ဒစာအုပ်အုပ်ထဲမှာရေးထားသမျှကို15မိနစ်ပဲကြာအောင်လို့အနှစ်ချုပ်တဲ့နေရာမှာမူလအရသာမပြတ်အောင်လုပ်ဖို့ခက်ခဲတယ်ဆိုတာကို Blinkist ကုမ္ပဏီကိုပူးတွဲတည်ထောင်တဲ့ Holacracy Aim ကိုယ်တိုင်ကလက်ခံပါတယ
်။ It's obviously not possible to read a full book in 50 minutes, but what we found is that a lot of people have a hard time to get started with reading books at all.
စာအုပ်အုပ်လုံးကို15မိနစ်နဲ့အပြီးဖတ်နိုင်မှုဆိုတာမဖြစ်နိုင်ဘူးဆိုတာသိကြပါရတဲ့။ဒါပေမဲ့အခုခေတ်မှာကဒီစာအုပ်တွေကိုစပြီးဖတ်ဖို့တောင်မှအချိန်မပေးနိုင်ကြတဲ့သူတွေအများကြီးကိုတွေ့နေရတယ်။ဒီလက်ကင်ဖုန်းတွေ၊တက်ဘလက်ကွန်ပျူတာတွေပေါ်မှာလူမှုကွန်ရက်တွေသုံးကြ၊ message တွေပို့ကြတာနဲ့တင်အချိန်ကုန်နေကြတယ်။နောက်အချိန်ခတ်တုတ်တုတ်အတွင်းမှာဒီခတ်တုတ်တုတ်ရေးထားတာတွေကိုပဲဖတ်ဖို့ကြိုးစားနေကြတယ်ဆိုတော့တုဒ္ဒစာပေစာအုပ်တွေထဲမှာအဓိကကျတဲ့အကြောင်းတွေကိုအနှစ်ချုပ်ထုတ်ပြီးတော့ mobile လက်ကင်ဖုန်းတွေကွန်ပျူတာသေးလေးတွေပေါ်မှာဖတ်နိုင်အောင်လို့လုပ်လိုက်တာပါလို့ Blinkist app ကိုပူးတွဲတည်ထောင်တဲ့ Holacracy Aim ကပြောပြနေတာပါစာအုပ်တုပ်လုံးကို15မိနစ်နဲ့တည်သွားအောင်အတိုချုပ်လိုက်တဲ့အခါမှာဒီစာအုပ်ထဲကအနှစ်သာရတွေကိုပြည့်စုံအောင်ပြောပြနိုင်မှာမလားအထူးသဖြင့်ဒီစာရေးသူပေးချင်တဲ့အကြောင်းအရာတွေကိုတကယ်ထင်ဟပ်ပေါ်လွင်အောင်လို့အနှစ်ချုပ်ပြနိုင်ပါမလားဆိုတာကအဓိကမေးစရာပါဒီမေးခွန်းကိုဖြေဖို့အသင့်တော်ဆုံးကတော့ VOA မြန်မာပိုင်း editor တယောက်ဖြစ်တဲ့ဦးကျော်စန္တာဖြစ်ပါတယ်ဦးကျော်စန္တာကတော့အချိန်ရတိုင်းမှာစာအုပ်တွေကိုဖတ်နေတဲ့သူဖြစ်ပါတယ်အထူးသဖြင့်ကတော့ဒီကဘာတဝမ်းကကြော်ကြားသူတွေရဲ့အကြောင်းအထောက်ပတ်တိစာအုပ်တွေသုတစာပေတွေကိုဖတ်နေတဲ့သူပါဆိုတော့အခုလိုမျိုးဒီ mobile application ကသုတစာပေစာအုပ်တုပ်ကို15မိနစ်အတွင်းမှာတိသွားအောင်လို့လုပ်ပေးတဲ့အပေါ်မှာဘယ်လိုမြင်ပါလဲစာရေးသူပေးချင်တဲ့အကြောင်းအရာတွေကိုတကယ်ထင်ဟပ်အောင်လို့အနှစ်ချုပ်ပြနိုင်မယ်လို့ထင်ပါလား
အဓိကကတော့သုတစာပေဆိုရင်တော့ဒါဖြစ်နိုင်ပါတယ်သုတစာပေဆိုတာကအထက်လက်ကိုပေးတာဖြစ်တယ်ဆိုတော့အထက်လက်ကိုဘလောက်လိုချင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်အရေးကြီးတဲ့အချက်လက်ကိုစုပြီးတော့ပေးမယ်ဆိုရင်တော့ဖြစ်နိုင်မယ်လို့ထင်ပါတယ်အချက်လက်ဒီမှာအသေးစိတ်လေးပါမယ်အကြံပြင်းလေးပါမယ်လွှမ်းခြုံပေးထားတဲ့အချက်လက်လေးပါမယ်ဆိုတော့စီးကျင်တဲ့လူအတွက်အရေးကြီးတာတွေကိုလွှမ်းခြုံနားလည်နိုင်အောင်ကြုံထားရဆိုတော့ဖြစ်နိုင်ပါတယ်ဒါမဲ့သူကတကယ်လို့အသေးစိတ်စီးကျင်လေဆိုရင်တော့မူရင်းစာကိုလိုက်ဖတ်ပေါ့လေ
Blinkist app ကိုတည်ထွင်ဖို့ Holacracy Aim နဲ့တငယ်ချင်း၄ယောက်က2013ခုနှစ်မှာ Blinkist ကုမ္ပဏီကိုဂျာမနီနိုင်ငံဘာလင်မြို့မှာတည်ထောင်ခဲ့တာပါအခု2016နှစ်စန်းပိုင်းမှာတော့သူတို့ကုမ္ပဏီကဒေါ်လာယူရိုငွေ၄သန်းရရှိနေပါပြီ Blinkist app ကိုအသုံးဝင်တဲ့ app တစ်ခုအဖြစ်ပြောကြတဲ့ IT ဆောင်းပါးရှင်တွေရှိတယ်လို့မျိုးတချို့ကလည်းအချင်းကရစာပေစုကြီးတွေရထားတဲ့စာအုပ်မျိုးတွေကိုအနှစ်ချုပ်ပြစ်လိုက်တဲ့အတွက်မူလအရသာပြတ်သွားစေတယ်လို့ဝေဖန်ကြတဲ့သူတွေလည်းရှိပါတယ
် I mean there's always people who have a negative take on things that technology does but there's oh you can always
ဒီပညာတွေလို့သမျှအကောင်းမမြင်ကြတဲ့သူတွေကတော့အများရှိနေမှာပဲလို့ Holacracy Aim ကပြောနေတာပါသူအနေနဲ့ကတော့လက်တွေ့ကြတာပါလဲဆိုတော့အမြဲသိအောင်လုပ်ပါတယ်တဲ့သူတို့ရဲ့ Blinkist app တုံးနေတဲ့သူတွေကိုမကြာခဏစစ်တမ်းကောက်တဲ့အခါမှာအများစုကစာအုပ်စစ်တွေကိုတအုပ်လုံးမဖတ်ခင်မှာသူတို့ app နဲ့အတူချုပ်ထားတာကိုအရင်ဖတ်ကြည့်တာကိုတွေ့ပါတယ်တဲ့အဲဒီစာအုပ်ကိုအစာဆုံးဖတ်ဖို့သူတို့စိတ်ဝင်စားတဲ့အကြောင်းတွေပါသလားတအုပ်လုံးဖတ်ရလောက်အောင်ကောင်းရလားဆိုတာမျိုးကိုအမြင်သဘောဖတ်ကြည့်ကြသူများပါတယ်တဲ့သူပြောတာကတော့သူတို့ရဲ့စာအုပ်အနှစ်ချုပ် Blinkist app ဟာစာဖတ်ခြင်းသူတွေကိုကောင်းစင်တွေအကြောင်းအရာတွေစာအုပ်တွေကိုပို့ပြီးတော့မှသိအောင်မြင်အောင်လုပ်ပေးတယ်လို့ဆိုပါတယ်။ဘလို့စာအုပ်မျိုးတွေဖတ်တဲ့နယ်ဆိုတာကိုကူညီဆုံးဖြတ်ပေးရရောက်တယ်လို့လည်းပြောတာပါ။အဲ့လိုမျိုးပြောတော့အဲ့ဒီစာအုပ်တွေကိုအနှစ်ချုပ်တင်ပြတဲ့သူကစာရေးသူပေးချင်တဲ့အဓိကအကြောင်းတွေကိုပေါ်လွင်အောင်ထိထိမိမိထုတ်ပြနိုင်ဖို့ကအရေးကြီးပါတယ်။အဲ့လိုမဟုတ်လို့ရှိရင်တော့ဒီစာရေးသူနဲ့စာဖတ်သူကြားမှာအတိတ်ပဲဖွင့်နားလည်မှုလွဲနိုင်ပါတယ်ဆိုတော့အနှစ်ချုပ်သုံးသပ်ပြတဲ့နေရာမှာမူလအကြောင်းအရင်းမပြောက်ဖို့ရောဘလောက်များအရေးကြီးပါလဲရှင
့်သိအရေးကြီးပါတယ်ဘူရင်အတိတ်ပဲပြောက်ရင်တော့ဒီလိုတဆင့်ပြန်ပြီးတော့အချင်းချင်းရေးပေးထားတာအနှစ်ချုပ်ရေးပေးထားဘာမှအတိတ်ပဲမရှိတော့ဘူးဘူရင်အတိတ်ပဲမပြတ်အောင်ပြောနိုင်ဖို့အရေးကြီးပါတယ်ပို့ပြီးရေးကြည့်ရဒီနေရာမှာအချက်လက်ကိုကိုအလေးပေးခြင်းနဲ့ဟာကိုကြတော့ဖိနှင်ပြီးတော့ကိုသိအလေးမပေးခြင်းနဲ့ကိစ္စကိုရဖြောက်ချင်တာကြတော့ဖော့ပြီးတော့နင်းထားတာမျိုးအဲ့လိုပဲလိုက်မှုရှိပြီးတော့ဆန္ဒဇွဲနဲ့ပေါ့လေဓမ္မဋ္ဌာန်းကြကြမတင်ပြဘူးဆိုရင်တော့ဒီစာအုပ်ဟာလက်ဖြစ်သွားမှာပဲ တကယ်အရေးကြီးတဲ့ဟာတွေကိုအရေးကြီးသလိုဟိုင်လိုက်လုပ်ပြဖို့လိုအပ်ပါတယ်အဲ
့တော့ဥကျောစံတာအနေနဲ့ဆိုရင် Blinkist လို့သုဒ္ဓစာပေတွေကိုအနှစ်ထုတ်ပေးတဲ့ app မျိုးကအသုံးဝင်မယ်လို့ထင်ပါလား
အသုံးဝင်တယ်ကျွန်တော်တို့ကစိတ်ဝင်စားတော့ပြီအဲ့ဒီဟာကိုကျွန်တော်တို့မှအဲ့ဒါကို online မှာ register လုပ်ပြီးတော့ဖတ်ချင်တဲ့စိတ်နာမနာပြတယ်တဲ့အတော်ကိုစိတ်ဝင်စားဖို့ကောက်ပါတယ်ဘာကြောင့်လဲဆိုတော့ပထမဆုံးစာမြည်တာပေါ့လေစာအုပ်တုပ်ကိုလူတယောက်ကိုလိုပဲပေါ့လူကြောင့်နဲ့ရင်းနှီးနှီးမပေါင်းခင်မှာအပေါ်ရန်ကြည့်ပြီးတော့ဟာဒီလိုအဖြစ်ဖော်ရမယ်လူကောင်းမယ်လူပေါင်းတင်လို့ကောင်းမယ်လူဆိုမျိုးဖီးရတယ်ဆောက်မှလည်းအဲ့လိုရှိရထင်တယ်ဆိုတော့စာအုပ်နိုင်မကြနဲ့စိတ်ဝင်စားတယ်ဆိုဒီအကြောင်းအရာကိုနားထောင်ကြည့်လိုက်တယ်ဟာဆိုရင်ဒီစာကိုဖတ်ပြီးတော့ဆက်ပြီးတော့ဖတ်မယ်ဆိုတော့စိတ်ကရောက်ပေါ်နိုင်တယ်ဆိုတော့စိတ်ဝင်စားဖို့ကောက်ပါတယ်ဒီဟာ
လောလောဆယ် Blinkist ရဲ့စာကြည့်တိုင်းမှာသုတစာပေအမျိုးပေါင်းစာအုပ်ပေါင်း 1,500 ကျော်ရှိပြီးတော့အင်္ဂလိပ်နဲ့ဂျာမန်ဘာသာတွေအပြင်တခြားဘာသာတွေကိုလည်းတဖြည်းဖြည်းချဲ့သွားဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့ရဲ့စာအုပ်အနှစ်ချုပ်ပေးတဲ့ mobile app ကိုရတာစာအုပ်မျိုးတွေအတွက်တော့လုံးဝမဟုတ်ပါဘူးတဲ့ Blinkist app ကိုအခမဲ့အစမ်းသုံးနိုင်တယ်လို့တစ်နှစ်စာအနည်းဆုံး$50ပေးပြီးတော့လည်း download လုပ်ယူပြီးတော့သုံးနိုင်မှာဖြစ်ပါတယ်ရှင်
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလောကအမှုပညာရှင်တွေရဲ့သတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့မအေးတန်နာကျော်ရဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ကိုရီးယားကအရန်နာမည်ကြီးနေတဲ့မင်းသားဆွန်ဂျွန်ကီကိုရိုင်းတက်ရောက်ပြီးတော့ချီးမြှင့်တဲ့တောင်ကိုရီးယားပိတ်ဆန်အမှုပညာထူးချွန်ဆုချီးမြှင့်ပွဲပြီးတော့ Vanity Fair မျက်နှာဖုံးရှင်အလစ်ဇဘက်ဘုရင်မကြီးဒီလိုမျိုးကဘာတစ်ပါးကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတဲ့ကိုပြောပြပေးသွားပါမယ်တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာဇွန်လ3ရက်နေ့ကကျင်းပခဲ့တဲ့52ကြိမ်မြောက်ဘိတ်ဆန်အမှုပညာထူးချွန်ဆုချီးမြှင့်ပွဲကော်ဇော်နီခင်အခမ်းအနားကိုတော့တောင်ကိုရီးယားကနေမဲ့ကျော်အမှုပညာရှင်တွေတက်ရောက်ချီးမြှင့်ကြတာပါဒီတောင်ကိုရီးယားရုပ်ရှင်နဲ့ဂီတနယ်ပယ်မှာထူးချွန်သူတွေကိုဆုချီးမြှင့်တဲ့ပွဲကိုတော့ရုပ်ရှင်တရုတ်ဆောင်ဆွန်ဂျွန်ကွန်းတက်ရောက်လာလို့လူတွေအတော်လေးစိတ်ဝင်စားခဲ့ကြပါတယ်မင်းသားဆွန်ဟာဒီဆုချီးမြှင့်ပွဲမှာအကောင်းဆုံးတရုတ်ဆောင်ဆုတွေအဆုပြုခံခဲ့ရတာဖြစ်ပါတယ်ဖေဖော်ဝါရီလ24ရက်နေ့ကနေပြီးတော့ဧပြီလ14ရက်နေ့အထိပြသသွားတဲ့ကိုရီးယားမှာလည်းအတော်လေးလူကြိုက်များခဲ့တဲ့ Descendant of the Sun Zealand တွေနဲ့သူအရင်ကနာမည်ကြီးသွားတာဖြစ်ပါတယ်။ဒီဇလန်တွဲကိုတောင်ကိုရီးယားရုပ်သံမှာရောတရုတ်နိုင်ငံကရုပ်သံ line တစ်ခုမှာပါတပြိုင်နက်ထုတ်လွှင့်ပြသခဲ့ပါတယ်။ဘိတ်ဆန်လူပညာစုချင်းမြင့်ပွဲမှာတော့အဲ့ဒီကားကအကောင်းဆုံးစုချင်းမြင့်ခံရပြီးတော့မင်းသားနဲ့မင်းသမီးနှစ်ယောက်လုံးလည်းလူကြိုက်အများဆုံးစုရရှိခဲ့ကြပါတယ်။ဒီဇလန်ရဲမှာရရဲနဲ့ကောင်မလေးဖြစ်တဲ့တရုတ်ဆောင်တဲ့မင်းသမီးဆော်ညွန်ကိုကိုလက်ဆွဲပြီးတော့သူကကော်ဇော်နီပွဲအခမ်းအနားကိုရောက်လာခဲ့ပါတယ်။သူတို့ဆောင်တွေကိုကြည့်ချင်လို့ဆိုးမျိုးတော်ကိုရောက်အောင်လာခဲ့တဲ့တရုတ်လူမျိုးပိဋကတ်တွေလည်းရှိပါတယ
်။我因为看了太阳的后裔然后想来看宋慧乔跟宋仲基
ဒီဇလန်တွေကိုကြည့်ပြီးတော့သူတို့နှစ်ယောက်စလုံးကိုမြင်ကျင်စိတ်ဖြစ်ခဲ့ပါတယ်။သူတို့ကိုခုတော့ကိုယ်တိုင်တွေ့လိုက်ရပါပြီ။အရန်ကိုကြည်ကောင်းလိုက်ကြတာလို့သူတို့တွေကိုတိတ်ကြိုက်တဲ့တရုတ်ပြည်ကကောင်မလေးယူယူကပြောပါတယ်။မင်းသားဆွန်ဂျွန်ကီကဇွန်လ4ရက်နေ့မှာတော့ဟောင်ကောင်ကိုတွားရောက်ခဲ့သေးပြီးတော့သူ့ရဲ့အာရှဒေသခီးစဉ်အဖြစ်နဲ့ဝင်ရောက်တာပါ။ဒီခီးကိုဇွန်လ25ရက်နေ့ကျရင်ထိုင်ဝမ်ကိုဝင်ရောက်တာနဲ့အဆုံးသတ်မှာဖြစ်ပါတယ်။မေလ14ရက်နေ့မှာစတင်တဲ့ဒီခီးစဉ်တွေမှာပြည်သက်4000ကျော်နဲ့တွေ့ဆုံပြပါပြီ။ဒါမဲ့လည်းသူကအရှန်ဟိုင်းကိုတွားမယ့်အစီအစဉ်ကိုတော့ဘာကြောင့်မှန်းမသိဖြတ်ခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံကဘောလိဝုဒ်နာမည်ကျော်မင်းသမီးလက်ဖြစ်ဖက်ရှင်လဲတိတ်ကြတဲ့ဝတ်စားစင်မှုတွေကြောင့်နာမည်ကျော်တဲ့ဆိုနန်ကပူးဟာအစ္စရေးနိုင်ငံဂျေရုဆလမ်မြို့ကဘာသာရေးအထွတ်မြတ်နေရာတွေကိုတွားရောက်လည်ပတ်ခဲ့ပြီးတော့သူ့ရဲ့မွေးရည်မြေအိန္ဒိယနဲ့အိတ်ကတူညီချက်တွေ၊ကွဲပြားချက်တွေကိုကိုယ်တိုင်တွားပြီးတော့လေ့လာခဲ့ပါတယ်။နာမည်ကျော်မင်းသားကြီးလက်ဖြစ်ကိုယ်တိုင်လည်းရုပ်ရှင်ထုတ်လုပ်သူဖြစ်တဲ့အနဲလ်ကပူးရဲ့သမီးဖြစ်တဲ့မင်းသမီးဆိုနန်ကပူးကသူတနစ်ကိုရုပ်ရှင်နှစ်ကားထက်ပိုမရိုက်ချင်ဘူးလို့ရိုက်တာသတင်းတောက်ကိုပြောသွားပြီးတော့သူဘာကားတွေထွက်ဖို့ရှိလဲဆိုတာကိုတော့ရေရေရာရှင်းပြမသွားပါဘူး
How do you spell it?
How do you spell it? She wants to write it.
တနစ်ကောင်လောက်မှာတော့ကားတက်ထွက်နိုင်ပါတယ်လို့သူတဲတဲ့ Jerusalem ကဟိုတယ်မှာပြောသွားပါတယ်။ဒါမဲ့လေသူ့ရဲ့အမနဲ့ကားတကာဆရိုက်နေပြောနောက်ကားကတော့ဒီနှစ်ထဲမှာပဲနောက်ထပ်ထုတ်လို့ရေးကုမ္ပဏီနဲ့ရိုက်ပါမယ်။ဒီတော့အဲ့ဒီကားတွေနဲ့ပတ်သက်ရင်တော့တခြားကားတွေအကြောင်းကိုပါပြောဖို့တိတ်ကိုစောပါသေးတယ်လို့တော့ပြောသွားခဲ့ပါတယ
်။ It'll be my 9th year in the industry. I have one or two releases maximum a year. So I'm done with one release. Maybe another release might happen at the end of the year. But I start filming another film with my sister and another film with another production company. this year. So
Sune Kapu ga kan yauk shin pwae daw ko le a myae lo yauk la de tu ba. Tu ye pwae de wit song de ko le a long ga tabaw cha cha ba de.
I think it's important to just be yourself and choose things that you that define you as a personality. It's not about following trends and following styles.
Ko jaita ko wi pho ye chi song lo tin ma de. Ko pin ko zai mhan ko pya ta la myo paw. Ba ri khit sa ni lo blo ri lite wi ya mae so ra myo. A ye ma chi ba u. A phyu yang shat ne jin de the win le ko jai yin hla ba de. Da jaw ma lo ko nei thain khan sa lo a sin pye da ko wit pi lo ko sat dai ne ko ni ya a kaung song ma lo min thami so nan kapu ga pyo daw ba de. ကျေရွဆယ်မြို့မှာရှောက်လဲတော့လေသူ့ကိုမှတ်မိတဲ့ပြည်သက်တွေကသူ့ကိုအော်တိုရေးခိုင်းသူနဲ့ဓာတ်ပုံတွဲရိုက်တာမျိုးတွေလုပ်တာပါဒီမှာကျွန်မကိုတည့်ရလို့ရှိမယ်လို့ထင်မှားဘူးလို့သူကပြောသွားပါတယ်ဆိုတဲ့ကမ္ဘူးကဂျေရုဆလမ်ကိုအစ္စရေးအဲ့တဲ့နဲ့ခီးသွားဝင်ကြီးဌာနရဲ့ဖိတ်ကြားခြင်းနဲ့ရောက်လာတာဖြစ်ပြီးတော့သူကဂျေရုဆလမ်မြို့ဟောင်း Holy Scripture ဖခင်ကျောင်းကိုလည်းတွားရောက်ခဲ့ပြီးတော့ Western Wallကျောက်တုံးကြီးတွေကြမှာလဲစာထုတ်လေးရေးခဲ့ပြီးတော့စာရွက်ကိုညှက်ထားခဲ့တာပါ။သူကတယ်လီဗီမျိုးပင်လယ်နဲ့တခြားနေရာတွေကိုလည်းသွားလည်ခဲ့ပါတယ်ရှင်။ဗြိတိန်နိုင်ငံကဒုတိယအလစ်ဇဘက်ဘီယင်မာကြီးဟာဇွန်လ21ရက်နေ့မှာဖြန့်ချီတဲ့အခုနောက်ဆုံးထွက် Vanity Fair မဂ္ဂဇင်းရဲ့မျက်နှာဖုံးရှင်ဖြစ်ပါတယ်။ဓာတ်ပုံဆရာမ Annie Leibovitz က Vanity Fair မဂ္ဂဇင်းအတွက်တီးတဲ့ဘီယင်မာကြီးရဲ့ဓာတ်ပုံနှစ်ပုံရိုက်ခဲ့တဲ့ထဲကနေဓာတ်ပုံကိုမျက်နှာဖုံးသုံးခဲ့တာပါ။ဘီယင်မာကြီးရဲ့တက်တော်60ပြည့်အထိမ့်မဲ့Vanity Fair အတွက်ဓာတ်ပုံရိုက်တာဖြစ်ပါတယ်။ဘီယမကြီးကသူ့ရဲ့ခွေးလေး Holy ကိုကင်ထားပြီးတော့သူ့ရဲ့တခြားခွေးတွေဖြစ်တဲ့ Conky အမျိုးအစား Willow ပြီးတော့ Doggy အမျိုးအစားတွေဖြစ်တဲ့ Vulcan နဲ့ Candy တို့ကိုသူ့ရဲ့ဘေးမှာချန်ရံထားပါတယ်။ Vulcan နဲ့ Candy တို့ကသူ့ရဲ့ခွေးတွေက Conky ခွေးလေးတစ်ခေါက်နဲ့သူ့ရဲ့ညီမ Princess Margaret ရဲ့ Dachshunds အမျိုးအစားခွေးတို့ကိုမျိုးဆက်ပြီးတော့ဖောက်ထားတာဖြစ်ပါတယ်။UK နိုင်ငံကဇွန်လထုတ် Vanity Fair Magazine မှာဘီယမာကြီးရဲ့အကြောင်းစာအုပ်တွေလည်းဖော်ပြထားပါတယ်ရှင
် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တော့ရောင်တင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်စင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်မှလည်းကြည့်ရှုနိုင်ပါတယ်အခုကြာနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့ဘဂတာကျောင်းသားဟောင်းကိုလင်းထနိုင်သူဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြပေးထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ပါတယ်ရှင်
ကျွန်တော်တန်ရိုးပေါ့နော်တောင်းတာဘုရားမှာစပြီးလုပ်ခဲ့ကကျွန်တော်ဆွဲဆွဲမြင်းမြင်းဆုံးကြည့်တဲ့အကြာကတော့ဒီအဖွဲ့စည်းတွေပေါ့နော်စနစ်တကျဖွဲ့စည်းနိုင်ပြီးတော့အွန်ကောင်းတဲ့ဟိုတရှိဖို့ဟိုကျွန်တော်အများကြီးယုံကြည်ကြပါတယ်။ဘာလို့လဲဒီလိုအဖွဲ့စည်းတွေရပ်ဖက်ဆိုင်ရာအဖွဲ့စည်းတွေတော့ဟိုကျွန်တော်တို့ကျောင်းသားသမဂ္ဂလုပ်ခဲ့တယ်ဆိုတော့ကျောင်းသားသမဂ္ဂအဖွဲ့စည်းတွေစသဖြင့်ပေါ့ဟိုအဖွဲ့စည်းတွေပေါ့နော်လူမှုအသင်းတွေအဖွဲ့စည်းတွေကအားကောင်းကောင်းနဲ့သူတို့သက်ဆိုင်ရာဟိုနေရာတွေမှာပေါ့နော်ကိုစားကြည့်တာဟိုလူအတိုင်းဝိုင်းမှာကောင်းမွန်သွားအလုံးလုံးနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့နော်ဒီမိုကရေစီလေးထားတွေနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေငြိမ်းချမ်းရေးစသည်ဖြင့်အများကြီးအထောက်အကူဖြစ်စေမယ်လို့ကျွန်တော်အကြောင်းကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတိုင်းပြည်တစ်ခုကိုဟိုကောင်းမွန်သွားပေါ့နော်ဟိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုကိုငြိမ်းချမ်းစွာတည်ဆောက်မယ်ဆိုရင်အစိုးရတစ်ခုတည်းနဲ့မလုံလောက်ဘူးလို့ကျွန်တော်ကနားလည်တာပါတယ်။ဒါကြောင့်မို့လို့ကျွန်တော်ကတော့ဒီရက်ဖက်အဖွဲ့အစည်းတွေအကောင်းလာဖို့အကောင်းတဲ့ဆိုတော့မှစနစ်တကျလေးအကောင်းတာမျိုးကျွန်တော်ဟိုဖြစ်စီခြင်းနဲ့ဆန်းတော့ရှိပါတယ်။အဲ့ဒါကိုလည်းတုံ့ကြည့်ပါတယ်။နောက်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာပြည်သမိုင်းတစ်ချောင်းလုံးမှာအဖွဲ့အစည်းတွေအများကြီးရှိခဲ့တယ်။သမိုင်းနဲ့ချီပြီးတော့အကောင်းခဲ့တဲ့အဖွဲ့အစည်းတွေရှိခဲ့တယ်။သမိုင်းတစ်ချောင်းလုံးလုပ်ခဲ့တဲ့ဟိုမှာထင်ပေါ်ခဲ့တဲ့အဖွဲ့အစည်းတွေရှိတယ်။ဒါပေမဲ့သမိုင်းတစ်ချောင်းလုံးကိုပြန်ကြည့်တဲ့အခါကျတော့ဗမာပြည်အဖွဲ့အစည်းတွေအများစုကဟိုကာလတစ်ခုရောက်တာနဲ့ပြိုကွဲသွားကြတယ်။ဟိုတော့ဘောနော်ဒီနေ့ဒီချိန်ကြီးရက်တည်နိုင်တဲ့အဖွဲ့အစည်းတွေကရှားပါတယ်ရှားပါတယ်ဆိုတော့ဘာလို့တွေ့ရလဲဆိုတော့ဒါကျွန်တော်မြင်တာဘောနော်ကျွန်တော်မြင်တာကျတော့ကျွန်တော်တို့အလေးထားကဟို ကျွန်တော်ကရင်းမိတဲ့လူနဲ့ဆက်ပြီးတော့အဖွဲ့အစည်းတွေအဖွဲ့ကိုကြိုးစားတယ်ကျွန်တော်ကမူကိုအခြေခံမင်းနဲ့လူကိုအခြေခံပြီးတော့အဖွဲ့တွေဖွဲ့တဲ့အခါမှာဒီအဖွဲ့အစည်းတွေကခဏတစ်ချို့တော့အောင်မြင်အောင်အောင်မြင်တယ်ဒါမှမဟုတ်ရရှိမှာတော့မအောင်မြင်တာကိုတွေ့ရတယ်နောက်ဆုံးပြုတ်ပွဲသွားတယ်ပြီးတော့ပြဿနာပေါင်းစုံနဲ့ပဲအထင်းချင်းပြဿနာပေါင်းစုံနဲ့ပဲပြန်လည်ပြုတ်ပွဲပြီးတော့ဘာမှမလုပ်နိုင်တာကြီးတွေ့ရတယ်နောက်ဒီဘက်ဆစ်အာနာရှင်နောက်မှဆိုတော့ကြတော့လေလွတ်လပ်စွာဖွဲ့စည်းခွင့်မရရဘူးမရတဲ့ခါကျတော့လေကျွန်တော်ပြောသလိုစနစ်တကျမဖွဲ့နိုင်တဲ့အနေအထားတွေဖြစ်တော့ကျွန်တော်တို့တွေကဟိုတိုက်ပွဲဝင်မှုလောက်ပဲယာယီဖွဲ့တဲ့အဖွဲ့အစည်းမျိုးဖြစ်ပြီးတော့ဒီတိုက်ပွဲတစ်ခုဖြိုခွဲခံရတယ်ဆိုတဲ့အခါမျိုးမှာကျွန်တော်တို့ကကရင်စင်နယ်ရနဲ့ပြိုကွဲသွားပြန်တာမျိုးလည်းကြုံရတယ်အဲ့တော့ဒီနေ့ဒီကာလမှာပို့ပြီးတော့ကျွန်တော်ယုံကြည်ချက်ကိုကျွန်တော်အကောင့်ထဲပေါ်ဖို့အခွင့်အလမ်းနေရလာပါတယ်။နောက်ပို့ပြီးတော့လည်းယုံကြည်လာတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်အခုအချိန်မှာဟိုကျွန်တော်လွတ်လပ်ခွင့်တစ်စုံတည်းရရတယ်။အဲ့ဒီပုံမှာကျွန်တော်တို့ကဒီအဖွဲ့ကြီးတွေကိုဖွဲ့စည်းတဲ့အခါမှာစနစ်တကျနဲ့တည်တည်ချာချာခိုင်ခိုင်မာမာပေါ့နော်။ဟိုပြင်ဆင်ဖွဲ့စည်းတာမျိုးတွေကျွန်တော်လုပ်သင့်ပါပြီဆိုတော့ကျွန်တော်ယူဆပါတယ်။ဒါအဲ့ဒါမှလည်းကျွန်တော်တို့ရဲ့သက်ဆိုင်ရာအဖွဲ့စည်းတွေကိုကိုးစားပြုပြီးကျွန်တော်တို့ကကောင်းမွန်တဲ့အနာဂတ်အတွက်ပို့ပြီးတော့ထိရောက်တဲ့အတန်ကြီးပို့ပြီးကောင်းမွန်တဲ့အလုပ်တွေကိုကျွန်တော်တို့စုစုစည်းစည်းနဲ့ညီညီတုံးနိုင်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့ရှေ့မှာတော့ဟိုနိုင်ငံရေးစနစ်ကြောင့်ကျွန်တော်တို့ကောင်းမွန်တော့မဖွဲ့စည်းနိုင်ဘူး။ခက်ခက်ရဲရဲရည်တည်ရတဲ့အနေအထားတစ်ခုရှိခဲ့တယ်လို့ကျွန်တော်တို့အခွင့်အရေးရတဲ့အခါမှာလည်းကျွန်တော်တို့တွေကဟိုအမြဲတမ်းစိတ်ဆန္ဒဆော်သွားလူဦးတည်ဖွဲ့စည်းခဲ့တဲ့ဖွဲ့စည်းတွေလည်းကြုံခဲ့ရပါတယ်။ဒါကြောင့်မို့လို့ဒီနေ့ချိန်မှာတော့ဟိုစနစ်တကျနဲ့အားယူပြီးတော့တည်ချာချာအခြေခံတကျဖွဲ့စည်းပြီးတော့ဗောနော်အနာဂတ်မှာဒီစီဒီနဲ့ခံရနေမယ်ကောင်းမွန်တဲ့ institution တခုပေါ့နော် institution အောင်မြင်တဲ့ institution တခုဖြစ်လာအောင်ဟိုကျွန်တော်တို့ဟိုဆောင်ရွက်ဖို့တင်တယ်တော့ကျွန်တော်ကိုယ်တိုင်လည်းဒီလိုပဲပြည့်စုံပြီးဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်ယုံကြည်ရအနေနဲ့ကျွန်တော်တင်ပြရပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်နမောဗျူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ရှင်သောတာရှင်နေလဲကိုယုံကြည်ရလေးတွေကိုပြောပြခြင်းနဲ့ဆိုရင် VOA ကိုဆက်သွယ်နိုင်ပါတယ်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်VOA ရဲ့တနင်္လာနေ့ညချမ်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမိုင်းမှာဆွေးရွားဆုံးလူအများပြားတည်ဆုံခဲ့တဲ့ဒီပစ်ကတ်မှုမှာတနတ်သမားဟာတခြားကအကူအညီတွေရခဲ့တာရှိမရှိဆုံးဖြတ်နိုင်ဖို့တဲလွန်စားပေါင်း100,000,000ကိုစုံစမ်းစစ်ဆေးနေတယ်လို့အခင်းဖြစ်ခဲ့တဲ့ Florida ပြည်နယ် Orlando မြို့ကအာဏာပိုင်တွေကပြောပါတယ်အရေးယူပစ်ပေးတာရှိလာနိုင်တယ်လို့လည်းပြည်အောင်စုစုံစမ်းစစ်ဆေး Bureau FBI ထောက်လိုင်းအရာရှိတဦးကသတင်းတောက်တွေကိုပြောပါတယ် Afghan မိဘတွေကအမေရိကန်မှာမွေးခဲ့တဲ့အသက်29နှစ်အရွယ်အမေရိကန်နိုင်ငံသား Omar Martin ကလိင်တူဆုံးမဲ့သူတွေအများစုသွားတဲ့ Nightclub မှာညဘက်ဝင်ရောက်ပြီးပစ်ကတ်ခဲ့တာကြောင့်လူ50သေဆုံးပြီး53ဦးဒဏ်ရာရခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောဆိုခဲ့ပြီးနောက်တရက်မှာပဲ FBI ရဲ့စုံစမ်းစစ်ဆေးမှုအကြောင်းအခုလိုသတင်းထွက်ပေါ်လာတာပါOrlando မြို့ကလူတော်များများသေဆုံးထိခိုက်ဒဏ်ရာရတာနဲ့ပတ်သက်လို့ကဘာတဝမ်းကနေဝန်ထဲကြောင့်ပြောကြားသူတွေထဲမှာအမေရိကန်သမ္မတလောင်းတွေအဖြစ်ရှင်ပြန်ရွေးခံမဲ့သူတွေလည်းပါဝင်ပါတယ်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့တရားတော်ရှိနေတဲ့ Hillary Clinton ကအကြမ်းဖက်ဝါဒနဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုတိုက်ဖျက်ဖို့အမေရိကန်ရဲ့အနေနဲ့တစိမ့်တဝမ်းနဲ့စူးစိနိုင်တယ်လို့အဲ့လိုလုပ်နိုင်တဲ့စွမ်းရည်ရှိတယ်လို့ပြောပါတယ်Republican သမ္မတလောင်းဖြစ်လာဖို့ရှိတဲ့ Donald Trump ကတော့ Muslim တွေအနေနဲ့အကြမ်းဖက်မှုကျူးလွန်နိုင်ခြင်းရှိသူတွေနဲ့ပတ်သက်ပြီးသတင်းပေးဖို့နဲ့လက်နက်ကင်ဆောင်မှုဥပဒေကိုထောက်ခံကြောင်းလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။ဘယ်တော့ငါနဲ့မှမတူပဲကိုကိုကိုခုခံကာကွယ်ဖို့လက်နက်ကင်ဆောင်ဖို့လိုအပ်လာတယ်လို့တကယ်လို့သာအဲ့လို Night Club ထဲကသူတွေမှာသတ်နှက်ရှိမယ်ဆိုရင်အခုလောက်ထိအဖြစ်ဆိုးမျိုးကိုကြုံရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။IS သူကြွားတွေဒါမှမဟုတ်သူတို့နဲ့ဆက်ဆက်သူတွေဟာအနောက်နိုင်ငံက night club တွေ bar တွေစားတောက်ဆိုင်တွေအပန်းဖြေကန်ဂျီတွေပြပွဲခမ်းမတွေကိုပြစ်မှတ်ထားတိုက်ခိုက်လို့ရှိပါတယ်ဒါပေမဲ့လည်းတင်းငွေနေညကဒီ Florida ပြည်နယ်ကတိုက်ခိုက်မှုကတော့လိင်လုံးစုံမဲ့သူတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
တင်းချင်းရုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာနေ့ညာပိုင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတင်ကြီးထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.